Welcome to the Voice of America in Burmese.
Mingla mne khima tot ta shin mya shin American Bureau of Washington DC myo ro VOA American tan yin 2023 khu ne April 12 ye ni bouthu ni mne khin season dwe ko myama sanaw chin mne 6 nai ka ni 9 nai a thi light meter 24.40 51 light meter 190 du ka ni dai yai thau lwin ni ba bi shin တော်တာရှင်များရှင်လန်းချက်မြေချပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်ကျွန်တော်တပေါင်းသားမှာအနည်းခတ်သိမ့်ကင်းကြင်ကြပါစေခင်ဗျာဒီကလေးတိတ်ကိုတက်လာတဲ့သတင်းတွေကတော့အရသာတရားဝင်ကြီးတိတ်ဆုံးအောင်မြန်မာစစ်တပ်ကလေချောင်းကတိုက်ခိုက်ခဲ့တာအတွက်တာဝန်ရှိသူတွေကိုရေးယူဖို့ကုလသမဂ္ဂနဲ့အမေရိကန်တို့ကတောင်းဆိုလိုက်ကြပါတယ်ယူကရိန်းကတော့တက်စစ်ဓာအားကိုပြပကိုပြန်လဲတင်ပို့နေပါပြီယူကရိန်းကတံမြန်ထိုးစစ်ဆင်နိုင်စွမ်းရည်နဲ့ရုရှားရဲ့လေကြောင်းရံနဲ့ပတ်သက်ပြီးယူကရိန်းရဲ့ကာကွယ်နိုင်စွမ်းရည်တို့ပေါ်အမေရိကန်ကအတော်ကြီးစိုးရိမ်မကင်ဖြစ်မိတဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမှတ်သိမ်းကြည့်ထိုင်နေပဲကျွန်တော်တို့တင်ပြပေးကြပါပါ
။ကောင်းပါပြီရှင်။ကမ်ပလူမြို့နယ်တွင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအတွင်အရက်သားတွေသေဆုံးရတဲ့ကိစ္စကိုကုလသမဂ္ဂတာဝန်ရှိသူတွေကဝေဖန်လိုက်ကြပါတယ်။
Those responsible for the attack must be held to account. The Secretary General offers his deepest condolences to the families of those victims.
စကိုင်းတိုင်းကမ်ပလူမြို့နယ်ပစိကြီးကျေးရွာကကလေးတွေပါဝင်အရက်သားတရားဝင်ကျင်တိုက်ဆော့အောင်မြန်မာစစ်တပ်ကလေကြောင်းကတိုက်ခိုက်ခဲ့တာအတွက်အမေရိကန်နဲ့ကုလသမဂ္ဂအတွေ့အမှုချုပ်တို့ကတာဝန်ရှိသူတွေကိုအရေးယူဖို့တောင်းဆိုလိုက်ကြပါတယ်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုသတင်းတွေအတွက်နည်းနည်းရှိုက်ရှိုက်စိုးရိမ်မကင်ဖြစ်မိကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနဒုတိယပြောရေးဆိုခွင့်ရှိသူ Vedat Patel က VOA ကိုပြောပါတယ်ထိုင်းနိုင်ငံတော်ဖွဲ့အကြမ်းဖက်မှုတွေကိုရပ်တန့်ပြီးလူသားချင်းစာနာထောက်ထားရေးအကူအညီကိုအဟန့်တားမရှိပေးခွင့်ပြုဖို့နဲ့စစ်မှလူတိုင်းပါဝင်နိုင်ကြမဲ့ပြည်သူလူထုရဲ့ဒီမိုကရေစီလိုလားချက်ကိုလေးစားဖို့လဲသတင်းထုတ်ပြန်ချက်မှာမြန်မာစစ်တပ်ကိုအမေရိကန်ကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂအတွေ့အမှုချုပ်ကလည်းတိုက်ဆုံသွားသူတွေနဲ့ဒဏ်ရာရှိချက်သွားကြသူတွေရဲ့မိသားစုတွေနဲ့အတူထပ်တူကြေကွဲဝမ်းနည်းစကားကိုပြောကြားလိုက်ပြီးဒဏ်ရာရှိသူတွေပေါ်အရေးပေါ်ကူတာရေးနဲ့အကူအညီရရှိရေးအတွက်လည်းခွင့်ပြုဖို့တောင်းဆိုလိုက်ပါတယ်။အကြမ်းဖက်မှုပုံစံအလုံးကိုကုလသမဂ္ဂအတွင်းမှုချုပ်ကရှုတ်ချလိုက်သလိုနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေနဲ့အညီအရက်သားတွေကိုအကာအကွယ်ပေးရေးကမူလဘူတအရေးကြီးဆုံးဖြစ်တယ်လို့လည်းအန်တိုနီယိုဂူတရက်စ်ရဲ့ပြောရေးဆိုခွင့်ရှိသူယုံထုတ်ပြန်ချက်မှာပြောကြားထားပါတယ်။ကမ်ပလူမှာတိုက်ခိုက်ခဲ့တာဟာစစ်တပ်ကတိုက်ပွဲဖြစ်ပွားနေစဉ်တွင်အရက်သားတွေကိုကာကွယ်ပေးဖို့ဥပဒေအရစောင့်ထိန်လိုက်နိုင်မယ့်တာဝန်ရှိပေမဲ့ဆက်ဆက်နိုင်ငံတကာဥပဒေတွေကိုလစ်လျူပြုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးဖော့ကာတက်ကလည်းအပိလဆက်နေနေနေဆွဲနဲ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ခုချိန်မှာဆောင်ရွက်နေပြီဖြစ်တဲ့အပြည်ပြည်ဆိုင်ရာတရားစီရင်ရေးဖြစ်စေအရမြန်မာစစ်တပ်ကောင်းဆောင်တွေဟာသူတို့ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တနည်းမှာအရေးယူခံရလိမ့်မယ်လို့လည်းခိုင်ခိုင်မာမာယုံကြည်တဲ့အကြောင်းကော်မရှင်နာမင်းကြီးဖော့ကာတက်ကသူ့ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။
ယူကရိန်းဟာဥရောပနိုင်ငံတွေကိုလျက်စစ်တပ်အားတင်ပို့ရောင်းချမှုပြန်လည်ဆက်တင်နေပြီလို့ယူကရိန်းစွန့်အင်ဝင်ကြီးဟာမဟာလူရှင်ကိုကပြောလိုက်ပါတယ်။ဒါဟာရုရှားရဲ့တိုက်ခိုက်မှုတွေချာမှာပဲပြီးခဲ့တဲ့6လနီးပါးလောက်အတွင်းမှာအာအာတင်ပွဲတကြော့ပြန်လျက်စစ်တပ်အားထုတ်လုပ်တင်ပို့လာနိုင်တာပါ။အဲ့ဒီတုန်းကယူကရိန်းလူတို့ကိုစိတ်သက်ပြက်ပြားစေဖို့ရည်ရွယ်ပြီးရုရှားဘက်ကယူကရိန်းရဲ့ဓာအပိစက်ရုံတွေကိုအပြင်းအထန်ဘုံကျဲတိုက်ခိုက်ခဲ့လို့စွန့်အင်စနစ်ထဝက်လောက်ပျက်စီးသွားခဲ့ပြီးနိုင်ငံရဲ့နေရာအများအပြားအမှောင်ထုအောင်ရောက်သွားခဲ့ပါတယ်။အခုအခါမှာတော့ပြည်တွင်းလိုအပ်ချက်တွေကိုတရားရာဂိုင်းတို့ဖြည့်ဆည်းပေးုံသာမကပြည်ပကိုလျက်စစ်တင်ပို့ရောင်းချမှုပြန်လည်ဆက်တင်ဖို့လည်းအဆင်သင့်ဖြစ်နေပြီလို့စွန့်အင်ဝင်ကြီးကပြောပါတယ်ယူကရိန်းအင်ဂျင်နီယာတွေနဲ့နိုင်ငံတကာမိတ်ဖက်တွေရဲ့ကြီးမားတဲ့လှုပ်အားကြောင့်ပြည်ပကိုတင်ပို့ဖို့အရန်ဆွဲရင်တင်ဆက်ထားနိုင်ပြီလို့သူကဆိုပါတယ်ယူကရိန်းရဲ့ဆွဲရင်တင်ပို့မှုကိုပထမဆုံးရရှိမဲ့နိုင်ငံကတော့မော်ဒိုဗာဖြစ်ပါတယ်ဒါ့အပြင်ပိုလန်ဆလိုဗက်ကီးယားနဲ့ရိုမေးနီးယားနိုင်ငံတွေကိုလည်းတင်ပို့မှုပြန်လည်ဆက်တင်ဖို့စီစဉ်ထားကြောင်းယူကရိန်းဆွဲရင်ဝန်ကြီးကပြောပါတယ် ရုရှားဟာအခြေခံအဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးယူကရိန်းအားနယ်စည်းဖို့ရည်ရွယ်ကြိုးစားခဲ့ပေမဲ့အလုပ်မဖြစ်ကြောင်းဒီဖြစ်ရပ်ကသက်သေပြနေတယ်လို့လည်းသုံးသပ်ကြပါတယ်ရှင်
ယူကရိန်းကတံမြန်ထိုးစစ်ဆင်နိုင်စွမ်းရည်နဲ့ရုရှားရဲ့လေကြောင်းရွာနဲ့ပတ်သက်ပြီးယူကရိန်းရဲ့ကာကွယ်နိုင်စွမ်းရည်တို့ပေါ်အမေရိကန်ကအတော်ကြီးစိုးရိမ်မကင်းဖြစ်မိတာကိုမကြမီကထွက်ပေါ်လာတဲ့ထိတ်တန့်ရှုပ်ရဆာရဲဆာရမ်းများကပြနေတယ်လို့ AFP သတင်းကပြောပါတယ်။ဒါပေမဲ့ဒီဆာရဲဆာရမ်းကအစ်စ်မှဟုတ်ဖို့အတည်ပြုချက်တော့ AFP ကမရရှိနိုင်သေးပါဘူး။အဲ့ဒီဆာရဲဆာရမ်းကယူကရိန်းဟာနှွေဦးရာသီမှာရုရှားတပ်တွေကိုတံမြန်ထိုးစစ်ဆင်မှာပါ။ Washington Post သတင်းစာကြီးကလည်းအဲ့ဒီလိုဆာရဲဆာရမ်းကိုကြည့်ရှုခဲ့ပြီးယူကရိန်းရဲ့လေကျင့်တင်ကြားပုံအာဏာချက်နဲ့လက်နက်ခဲယမ်းမှုကြောင့်ထောက်ပံ့နိုင်မှုအာဏာချက်တွေကြောင့်ထိုးစစ်ဆင်ရမအဟန္တာဖြစ်ကောင်းဖြစ်နိုင်ကြောင်းအမေရိကန်ကအကဲဖြတ်ထားတယ်လို့ဆိုပါတယ်။ယူကရိန်းရဲ့လေကြောင်းရွာကာကွယ်စနစ်မှာယခင်ဆိုဗီယက်ယူနီယံခေတ်က SA-10 နဲ့ SA-11 စနစ်တွေက89ရာခိုင်နှုန်းဖြစ်နေပြီး SA-11 လက်နက်ခဲယမ်းမှုကြောင့်တွေကမရှအကုန်မှကုန်သွားမှာဖြစ်တယ်လို့ SA-10 အသုံးပြုလက်နက်ခဲယမ်းမှုကြောင့်တွေကလည်းမေလအစောပိုင်းမှာကုန်သွားမှာဖြစ်တယ်လို့ AFP သတင်းဌာနကပြောပါတယ်။ထိတ်တန့်ရှုပ်ဝဲလို့ဆိုတဲ့အဲ့ဒီဆာရွက်ဆာရမ်းတွေဟာမကြမီကအင်တာနက်ပေါ်မှာပြန့်နှံ့ခဲ့ပါတယ်။ဒါတွေဟာအမျိုးသားလုံခြုံရေးပေါ်အလွန်ကိုအနေဖြစ်စေတယ်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနကပြောခဲ့ပြီးရာဇဝတ်ကြောင်းရလဲစုံစမ်းနေပါတယ်။ဒီဆာရွက်ဆာရမ်းတွေကိုမူလတင်ထားတဲ့အင်တာနက်စာမျက်နှာတွေပေါ်မှာတော့မတွေ့ရတော့ပါဘူး။
အမေရိကန်နဲ့မဟာမိတ်ဖွဲ့မှုဟာဥရောပလုံခြုံရေးအတွက်လုံးဝအခြေခံအုတ်မြစ်ဖြစ်ကြောင်းပိုလန်ဝန်ကြီးချုပ်ကအင်ကာနေကပြောပါတယ်။ပြည်သက်သမ္မတရဲ့အမေရိကန်ပေါ်မိခိုအထမှုလျှော့ချရမယ်ဆိုတဲ့အငင်းပွားပွဲမှတ်ချက်စကားထွက်ပေါ်လာပြီးနောက်မှာအခုလိုပိုလန်ဝန်ကြီးချုပ်ကပြောဆိုတာဖြစ်ပါတယ်။အနောက်နိုင်ငံခေါင်းဆောင်တချို့ကရုရှားနဲ့အရှေ့ပြားမှာရှိတဲ့အင်အားကြီးနိုင်ငံအပါအဝင်လူတိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့အိမ်မက်မဲ့နေပါတယ်ဆိုပြီးလဲအမည်တရညွှန်ဆိုတာမျိုးမလုပ်ဘဲပိုလန်ဝန်ကြီးချုပ်မာတေရုမိုရာယက်စကီကပြောပါတယ်အမေရိကန်ခီးစဉ်စတင်ဖို့လေရင်ပေါ်မတက်မီပိုလန်ဝန်ကြီးချုပ်ကသူ့နိုင်ငံအနေနဲ့လာမယ့်2025ခုနှစ်မှာဥရောပသမ္မတ EU ရဲ့ဥက္ကဋ္ဌရာထူးကိုတာဝန်ယူရချိန်မှာအမေရိကန်နဲ့မိတ်ဖက်ဆက်ဆံရေးတည်ဆောက်ဖို့ကအဓိကဦးစားပေးဖြစ်လာမယ်လို့ပြောပါတယ်အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်ဖွဲ့တာကစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ကာကွယ်ရေးနယ်ပယ်မန်တိုင်200ပေါ်အခြေခံထားတဲ့ကျွန်တော်တို့ရဲ့လုံခြုံရေးအတွက်အကျွမ်းမဲ့အခြေခံအုတ်မြစ်ဖြစ်ပါတယ်လို့ပိုလန်ဝန်ကြီးချုပ်ကပြောပါတယ်။သူ့ရဲ့အမေရိကန်နိုင်ငံခီးစဉ်အတွက်မှာအမေရိကန်ဒုတိယသမ္မတကမလာဟဲရစ်နဲ့ဆွေးနွေးဖို့လည်းရှိပါတယ်ရှင်။
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 kHz 12.73ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5809နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပေါ်ဒူးနဲ့မနက်ခင်းသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်နိုင်ငံကကဆိုမာလီယာကိုအရေးပေါ်လူသားချင်းစာနာထောက်ထားရေးအကူအညီပေးကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကမြစ်တရက်ခံလိုက်ပါတယ်။ကုလသွေးမှုချုပ်ဟာအင်ကာနေကဆိုမာလီယာကိုရောက်ရှိသွားတာဖြစ်ပြီးဘုံကောင်ရေရှားမှုနဲ့အယ်ရှာဘပ်စစ်အုပ်စုကိုစန့်ကျင်တိုက်ပွဲဝင်ရမှာဆိုမာလီပြည်သူတွေဟာနိုင်ငံတကာအသိုက်အဝန်းရဲ့ထောက်ခံကူညီမှုကိုရရှိဖို့ထိုက်တန်ပါတယ်လို့ကုလသွေးမှုချုပ်ကပြောကြားလိုက်ပါတယ်။2023ခုနှစ်အတွက်လူသားချင်းစာနာထောက်ထားမှုအကူအညီအမေရိကန်ဒေါ်လာ 1.6 ဘီလီယံအကူအညီပေးဖို့ဆိုမာလီအစိုးရနဲ့ကုလသမဂ္ဂတို့ဟာဇန်နဝါရီလကအကူအညီတောင်းခံခဲ့ကြပေမဲ့အခုထိတကယ်ရရှိတာကတော့20ရာခိုင်နှုန်းထက်နည်းနေပါသေးတယ်။မိုးပေါ်ရေရှားတံအပြင်ဆိုမာလီယာနိုင်ငံဟာ Last Anot မြို့မှာတိုက်ပွဲတွေကြုံတွေ့နေရပြီးရာချီသေဆုံးနေကြုံမကထောင်ချီနေရဆုတ်ခွာထွက်ပြေးသူတွေကိုကူညီရေးပြဿနာနဲ့လည်းရင်ဆိုင်နေရတာပါ။အယ်ရှာဘပ်စီအုပ်စုစတဲ့တိုက်ပွဲကဆိုမာလီယာတောင်ပိုင်းကိုရောက်သွားပြီဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ခုခီးစဉ်ကဆိုမာလီအခြေအနေကအရေးပေါ်အခြေအနေဖြစ်တာကိုပြညွှန်းလိုက်တာဖြစ်ပြီးနိုင်ငံတကာအကူအညီမြန်မြန်ဆန်ဆန်ပေးကြဖို့အတွက်အထောက်အကူဖြစ်စေလိမ့်မယ်လို့ဆိုမာလီရေးကိစ္စကြွမ်းကျင်သူတွေကမျှော်လင့်နေကြပါတယ်။
ကျောင်းနိုင်ငံမှာ artificial intelligence လို့ခေါ်တဲ့ဉာဏ်ရည်တို့နည်းပညာသုံးထုတ်ခုအသစ်တွေကိုအများသုံးနိုင်တဲ့ဈေးကွက်ထဲမဖြန့်ခင်မှာလုံခြုံရေးဆိုင်ရာအကဲဖြတ်ချက်တွေတင်ပြရမယ်ဥပဒေမူကြမ်းတရက်ကိုအာဏာပိုင်တွေကအစိုးပြုလိုက်ပါတယ်။ကျောင်း internet cyber စနစ်စီမံခန့်ခွဲရေးဌာနကအင်ကာနီမှာထုတ်ပြန်တဲ့အဲ့ဒီဥပဒေမူကြမ်းမှာအနာဂတ် AI ထုတ်ကုန်တွေဟာနိုင်ငံရဲ့မူဝါဒဖြစ်တဲ့အခြေခံ social lit တန်ဖိုးတွေကိုထင်ဟပ်စေရမှာဖြစ်တယ်လို့နိုင်ငံတော်အနာကိုအပြတ်အမှောင်မဖြစ်စေရဘူးလို့ပြောဆိုထားပါတယ်။ AI ကနေလူမျိုးမျိုးနွယ်စုကြားမှကွဲပြားမှုတွေကိုအခြေခံပြီးခွဲခြားဆက်ဆံတာမလုပ်ရသလိုမှားယွင်းတဲ့သတင်းအချက်လက်တွေကိုမပေးတင်ကြောင်းအဲ့ဒီဥပဒေမူချက်မှာဖော်ပြထားပါတယ်ဒီ AI ထုတ်ကုန်ကိုသုံးစွဲသူတွေဟာအထောက်ထားအဆင့်အမှန်နဲ့ဆက်ဆက်ဆက်ရွက်စတဲ့အချက်လက်တွေတင်ပြရမယ်လို့လည်းဖော်ပြထားပါတယ်။ AI ဝန်ဆောင်မှုပေးတဲ့ platform တွေမှာမတည့်လျော်တဲ့အကြောင်းအရာတွေဖော်ပြလာရင်ကုမ္ပဏီတွေအနေနဲ့အလားတူမဖြစ်စေဖို့သုံးလအတွင်းဤပညာကိုထပ်မံပြင်ဆင်ရမယ်လို့လည်းဖော်ပြထားပါတယ်ရှင
်။ဖုန်းတော်ကြီးတလိုင်းနိုင်မှယောက်ျားကလေးငယ်တယောက်ရဲ့နှုတ်ခမ်းကိုနမ်းတဲ့ video အပေါ်ဝေဖန်ချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အသက်89နှစ်အရွယ်တီးဘက်ဖုန်းတော်ကြီးတလိုင်းလမ်းမကတောင်းပန်လိုက်ပါတယ်။သူ့စကားတွေကတချို့အပေါ်ထိခိုက်တက်ရောက်စေခဲ့တဲ့အတွက်သူနဲ့နန်းခဲ့တဲ့ကလေးနဲ့ကလေးမိသားစုအပြင်ကဘာတော်ကမိတ်ဆွေတွေကိုလည်းဖုန်းတော်ကြီးတလိုင်းလမ်းမကသူ့ရဲ့အင်တာနက်စာမျက်နှာကနေတနင်္လာနေ့ကတောင်းပန်လိုက်တာပါ။ဒီဖြစ်ကသူနေထိုင်ရာအိန္ဒိယနိုင်ငံဒရမ်ဆလာမြို့မှာ February လတွင်ကဖြစ်ခဲ့တာပါ။ပရိသတ်စီကမိကွန်းတွေကိုဖြစ်ကြနေချိန်မှာကလေးတယောက်ကတလိုင်းလမ်းမကိုပွေဖက်လို့ရမလားလို့မိခင်ရကစပါတယ်။တလိုင်းလမ်းမကကလေးကိုသူ့စီဖိတ်ခေါ်လိုက်ပါတယ်သူ့ပါးကိုလက်နဲ့ကလေးကိုပြလိုက်တဲ့အခါကလေးကပန်းကိုနမ်းပါတယ်အဒီနောက်တလိုင်းလမ်းမကသူ့နှုတ်ခမ်းကိုနမ်းဖို့ပြောပြီးရှာထုတ်လိုက်တာကိုဗီဒီယိုမှာတွေ့ကြရတာပါကလေးကသူပြောလိုက်လို့လှုပ်လိုက်တော့ပရိသတ်ကရဲကြပါတယ်ရှေးတိဘက်ရင်းချင်းမှုမှာတော့ရှာထုတ်ပြတာဟာနှုတ်ဆက်ခြင်းတစ်မျိုးဖြစ်ပေမဲ့ယခုခါမှာတော့အတွေ့အကြုံများတဲ့ရင်းချင်းမှုမဟုတ်တော့ပါဘူး
ဣသရေလဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုဟာကာကွယ်ဝင်ကြီး UF ဂဲလန်ကိုယာရုကနေဖယ်ရှားခဲ့တဲ့သူ့ဆုံးဖြတ်ချက်ကိုတနင်္လာနေ့ကပြန်လည်ပြင်ဆင်လိုက်ပါတယ်။သူ့ရဲ့တရားစီရင်ရေးပြုပြင်ပြောင်းလဲမှုအပေါ်ဆန့်ကျင်ခဲ့တဲ့ကာကွယ်ဝင်ကြီးကိုအရင်လာတော့ကယာရုကထုတ်ပယ်ခဲ့လို့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးနိုင်ငံတကာအထူးကရက်ရိုက်ခဲ့တာပါ။အခုတော့လုံချင်ရေးကိုချိချောက်လာတဲ့အခြေအနေတွေတိုးလာနေလို့သူတို့နှစ်ဦးခြားကသဘောထားကွဲလွဲမှုတွေကိုဖြစ်ရှိနိုင်ခဲ့ပြီးကာကွယ်ဝင်ကြီးဟာသူ့ရာထူးမှာဆက်ရှိနေမယ်လို့နေတန်ယာဟုကပြောပါတယ်။နှစ်ဦးခြားမှာသဘောထားကွဲလွဲမှုတွေရှိခဲ့ပြီးတချို့ကိစ္စရပ်တွေမှာဆိုရင်ပြင်းပြင်းထန်ထန်သဘောထားကွဲလွဲတာတွေရှိပေမဲ့ဒါတွေကိုနောက်မှာခြံထားရစ်ခဲ့ဖို့ဆုံးဖြတ်လိုက်တယ်လို့ Israel ဝန်ကြီးချုပ်ကပြောပြီးဂဲလန်နဲ့အတူ Israel နိုင်ငံသားတွေရဲ့လုံခြုံရေးအတွက်ဆက်လက်လက်တွဲဆောင်ရွက်သွားမယ်လို့လည်းပြောဆိုလိုက်ပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်တန်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြပါမယ်စကိုင်းတိုင်းကမ်ပလုံမြို့နယ်တွင်စစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်တွေအပါအရက်သားအတော်များများတိဆုံးကြရတဲ့အပေါ်ကုလသမဂ္ဂတာဝန်ရှိသူတွေကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။မြန်မာစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာနိုင်ငံတကာယာစွေးမှုကြီးတွေဖြစ်တဲ့စစ်ယာစွေးမှုနဲ့လူသားထုအပေါ်ကျူးလွန်တဲ့ယာစွေးမှုတွေမြောက်နိုင်တယ်လို့လည်းကုလလူခွင့်ရေးအခြေခံကထုတ်ပြန်ပါတယ်။ဒီအကြောင်းကိုတော့ကိုသားညွန့်ဦးစူးစီးတင်ပြထားပါတယ်ရှင်
။စကိုင်းတိုင်းကမ်ပလုံပစည်းကြီးဟိုမနေ့ကမြန်မာစစ်ကောင်စီကလေကြောင်းကတိုက်ခိုက်မှုကြောင့်အရသာအများအပြားသေဆုံးခဲ့ရတဲ့ပုံမှာကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေကအပြင်းထန်ဝေဖန်ရှုံ့ချပါရယ်ကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့ဒီတိုက်ခိုက်မှုကိုရှုံ့ချပြီးတော့ကုလသမဂ္ဂလူညွန့်ကောင်စီဆုံးဖြတ်ချက်အမှတ်2669အတိုင်းမြန်မာလူထုပေါ်ကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်ဖို့မြန်မာစစ်ကောင်စီကိုတိုက်တွန်းပြောဆိုပါရယ
် those responsible for the attack must be held to account the secretary general offers his deepest condolences to the families of those victims
ဒီတိုက်ခိုက်မှုမှာတာဝန်ရှိသူတွေကိုအရေးယူရပါပြီကုလသမဂ္ဂအတွင်းမှုချုပ်ယုံအနေနဲ့ထိခိုက်ဒေဆုံးသူတွေရဲ့မိသားစုဝင်တွေအတွက်ကြေကွဲရပြီးထိခိုက်ဒဏ်ရာရသူတွေအ мян ဆုံးပြန်လည်သက်သာလာစေဖို့လိုလားပါတယ်။အရေးကြီးတာကဒီလူတွေအတွက်အရေးပေါ်ဆေးဝါးကုသခွင့်ရဖို့လိုပါတယ်
။အရသားတွေပေါ်အကြမ်းဖက်မှုပုံစံအားလုံးကိုကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့အပြင်းထန်ရှုံ့ချပြီးတော့အရသားတွေကိုအကာအကွယ်ပေးရမယ်ဆိုတဲ့လူသားချင်းစာနာမှုနိုင်ငံတကာဥပဒေရှိတယ်ဆိုတာကိုလည်းအတွင်းမှုချုပ်ပြောခွင့်ရသူစတီဖနီဒူဂျရစ်ကပြောဆိုထောက်ပြပါရယ်။ကုလသမဂ္ဂလူညွန့်ကောင်စီကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်အမှတ်2669နဲ့အညီမြန်မာရဲသားတွေပေါ်မှာကြက်ဖက်တိုက်ခိုက်မှုတွေရပ်တန့်ဖို့ကိုလည်းမြန်မာစစ်ကောင်စီကိုတိုက်တွန်းပြောဆိုခဲ့တယ်လို့အတွင်းမှုချုပ်ပြောခွင့်ရသူကဆိုပါတယ်။မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကတော့အရဲသားအများပြားသိကြရတဲ့အခုဖြစ်ရပေါ်မှာကဘာကြီးရဲ့မျက်ကွယ်ပြုမှုကြောင့်ဖြစ်တယ်လို့ဝေဖန်တယ်လို့ပဲစစ်ကောင်စီကိုလက်နက်ထောက်ပံ့ပေးနေသူတွေကြောင်းလို့လည်းအပြစ်တင်ပါတယ်။ဒီလိုမျိုးတပ်ဖြတ်မှုတွေရပ်တန့်အောင်လို့ကလင်းငယ်တွေဘလောက်တည်ပေးရမလဲဆိုပြီးတော့သူ့ရဲ့ကိုယ်ပိုင် Twitter အကောင့်ကနေပြီးတော့မေးခွန်းထုတ်ထားပါတယ်။ဒီဖြစ်ရဟာနိုင်ငံတကာဥပဒေနဲ့ဆက်နွယ်တဲ့စီးမင်းတွေကိုပြပြောင်းတင်းချိုးဖောက်မှုဖြစ်တယ်လို့ကုလလူခွင့်ရေးအကြီးအကဲ Volker Tag ကလည်းတုံ့ပြန်ထားပါတယ်။မြန မြန်မာတိုက်ခန့်တွေထိန်းချုပ်ထားတဲ့နေမီတဲ့အခုလိုမျိုးစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အတော်များများသေဆုံးကြရမှုတွေအင်ပတန်တုံ့လှုပ်မိတယ်လို့လည်းလူခွေဆိုင်ရာကုလမဟာမင်းကြီးကထုတ်ပြန်ခဲ့ပါတယ်။အရသားတွေကိုအကာအကွယ်ပေးကြဖို့အစုဖွဲ့အားလုံးကိုတိုက်တွန်းသလိုပဲ2021ဖေဖော်ဝါရီလ1ရက်နေ့ဖြစ်ရက်ကစပြီးတော့စစ်ကောင်စီနဲ့သူ့တပ်ဖွဲ့ဝင်တွေရဲ့လူခွေချိုးပေါက်မှုတချို့ဟာလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုမျောနိုင်တယ်လို့လည်းကုလသမဂ္ဂအကြီးအကဲကထုတ်ပြန်ခဲ့ပါတယ်။NUG ဂျာကလာမြို့သားညီညီအစိုးရရဲ့ညင်ညာချက်မှာတော့ကလေးငယ်18ဦးထက်မနည်းအပါအဝင်ရသားပြည်သူတရားကြော်တည်ဆုံးခဲ့တယ်လို့ထုတ်ပြန်ပါတယ်။ရရွာလူတို့စုဝေးတွေ့ဆုံစဉ်မှာစစ်ကောင်စီတပ်ကရွေကျက်ရှိရှိနဲ့လေကြောင်းတိုက်ခိုက်မှုကျူးလွန်တာဖြစ်တယ်လို့လည်းဆိုပါတယ်။မြန်မာစစ်ကောင်စီပြောကြားသူဗိုလ်ချုပ်စော်မင်းထွန်းကတော့ဒီတိုက်ခိုက်မှုလုပ်တဲ့ပုံမှာဝန်ခံပါတယ်။ဒါပေမဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုတိုက်ခိုက်တာဖြစ်ပြီးတော့တည်ဆုံးတဲ့သူတွေဟာလည်း PDF အဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါတယ
်။ဒီမနေ့ဖြစ်စဉ်မှာတော့မနေ့7နာရီလောက်မှာအဲဒီမှာကျွန်တော်တို့ဒီပစီကြီးရွာမှာNUG CRBH အမိသားအဖွဲ့ဒါခုနပြောတဲ့သူတို့ပြောနေတဲ့အကြုံကန်းဖွင့်ပွဲဆိုတဲ့ဟာလေးပြီးရင်ပြည်သူ့ကာကွယ်တပ်ဖွဲ့အမိကန် PDF အမိကန်အဖွဲ့ကြီးရဲ့ရုံးဖွင့်ပွဲဆိုတဲ့ဟာလုပ်ပါတယ်ရုံးဖွင့်ပွဲဆိုတဲ့ဟာကိုလုပ်တဲ့ဆောင်ရွက်ပါတယ်အဲကျွန်တော်တို့အနေနဲ့ဒီအနေနဲ့ပတ်သက်ပြီးတိုက်ခိုက်မှုရှိပါတယ်တိုက်ခိုက်မှုရှိတဲ့အခါမှာတော့ကျွန်တော်တို့ဒီခန်းထဲမှာရှိနေတဲ့ PDF အမိကန်အဖွဲ့ကြီးပေးဆုံးတယ်ဆိုတာလဲကျွန်တော်တို့သိရပါတယ်ဒါပြောရမယ်ဆိုရင်တော့နိုင်ငံတော်အစိုးရပြည်သူလူထုကိုစန့်ကျင်လှုပ်ဆောင်နေတဲ့အဖွဲ့တွေပဲဖြစ်ပါတယ်ဒါတို့ကျွန်တော်တို့အရင်ကတည်းကပြောခဲ့ပြီးသလိုပုံတွေတက်လာလဲတွေ့ရမှာဖြစ်ပါတယ်အဲအဖွဲ့တွေတော်တော်များများဒီ uniform နဲ့ပုံတွေဖြစ်ပါတယ်တချို့လဲရောက်မနေပုံပါပါမှာပေါ့
Amnesty International နိုင်ငံတကာလူခွင့်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့အရသာပြည်သူတွေထိခိုက်ဒဏ်ရာရပြီးတော့အိုးအိမ်တွေပျက်စီးရတဲ့လေကြောင်းတက်ခိုက်မှုဆိုတာတွေဟာမြန်မာစစ်တပ်ရဲ့အစင်လာတင်ဂေတလို့ဖြစ်နေတယ်လို့ဆိုပြီးတော့ဒီကနေ့လေကြောင်းတက်ခိုက်မှုကြောင့်အတော်လေးလဲတုံ့လှုပ်မိတယ်လို့ AI ရဲ့စီးပွားရေးနဲ့လူခွင့်ရေးသုတေသီ Monsi Farah ကပြောဆိုထားပါတယ်။ဒီလိုတက်ခိုက်မှုကိုကြည့်လို့ရှိရင်မြန်မာနိုင်ငံကိုလေရင်စီတင်ပို့မှုတွေရနာဖို့အလျင်မြန်လိုနေပြီဆိုတာပြနေတယ်လို့လည်းသူကထောက်ပြပါတယ်။မြန်မာလူခွင့်ရေးအကြတဲ့ကိုဖြည့်ရှင်းဖို့အာဆီယံအသင်းကိုတိုက်တွန်းထားလိုပဲမြန်မာစစ်တပ်ကိုထိရောက်တဲ့အရေးမှုတွေလုပ်ရေးကုလသမဂ္ဂလူညွေးကောင်စီအနေနဲ့နီလန်းရှာကြံဖို့ကိုလည်း AI အဖွဲ့ကတွန်းအားပေးထားပါတယ်ဒေသခံကာဝေးအဖွဲ့တွေရဲ့ပြောဆိုချက်အရတော့မနေ့မနေ့ပိုင်းချင်းကစပြီးတော့ပစည်းကြီးကြီးရောက်ကိုနှစ်ကြိမ်ထက်မနည်းတက်ခိုက်မှုရှိခဲ့ပြီးတော့တည်ဆုံးသူတွေထဲမှာ PDF တပ်ဖွဲ့ဝင်တွေအပြင်ရသားပြည်သူတွေအတော်များများလဲပါဝင်တယ်လို့သိရပါတယ်NUG ဂျာကာလာညီညီအစုရရဲ့ပြည်သူ့အုပ်ချုပ်ရေးရုံးဖွင့်ပွဲလုပ်နေချိန်မှာစစ်ကောင်စီကလေကြောင်းကနေတက်ခိုက်ခဲ့တာဖြစ်ပြီးတော့ရုံးအနောက်ဘက်မှာရှိတဲ့လက်နက်တူလောင်ကူတောင်ကိုပါထိပြီးတော့ပောက်ခွဲမှုတွေဆက်ဖြစ်တယ်လို့မလဲတိုက်နယ်ပြည်သူ့ကာကွယ်အဖွဲ့တောင်ငံကူပလာကြီးက view ကိုပြောဆိုခဲ့ပါတယ်ခင်ဗျာ
ကုသညို့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ပြည်တွင်းစီးပွားရေးသတင်းပေးပို့ချက်တစ်ပုဒ်ကိုနားဆင်ဆက်ရအောင်ပါ73စီစီတွေအခုရပိုင်းနဲ့တက်လာတယ်လို့လူတလောက်စီဖြစ်လို့မရတာမျိုးလဲကြုံတွေ့နေကြရပါတယ်မျိုးကြီးတွေမှာရှိတဲ့စီဆိုင်တချို့မှာလည်းလူကြီးနဲ့73စီအမျိုးအစားပြက်လက်နေလို့ဝယ်မရတာမျိုးလည်းရှိတယ်လို့ကိုရိုင်းကြုံတွေ့ရသူတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုရဲမွန်ကပြောပြပေးထားပါတယ်ရှင်
။ပြည်တွင်းမှာ73စီဈေးတွေဟာတကြံရက်နီးလာချိန်မှာဇိမ်းနှုန်းတက်လာပြီးလူတလောက်ဝယ်မရဖြစ်နေတာပါ။ April အစပိုင်းနဲ့နှိုင်းယှဉ်ရင်အခုတကြံရက်နီးလာချိန်မှာတလီတာကိုပြန်မြန်အနေနဲ့100ကျပ်နှုန်းတက်လာတာပါ။စီကိုလိုတလောက်ဝယ်ဖြည့်ဖို့ခက်နေပြီးအချို့ဆိုင်တွေမှာအကန့်အသတ်နဲ့တည်းရောင်းပေးတာမျိုးကြုံတွေ့နေရတယ်လို့ရင်မောင်းသူကပြောပါတယ
်အခုစီရလဲဆိုင်တွေထဲမှာဝယ်ကျင်တိုင်းဝယ်လို့မရကားတန်းစီစောင့်တာတောင်မှဥမာကားတီးတစ်စီးမှာ3000မိုးဆို3000မိုး5000မိုးဆို5000မိုးအဲ့လိုပဲရောင်းပေးရတယ်ဆိုတော့အဲ့လိုရောင်းပေးပြီးတဲ့အပြင်တချို့နယ်ဆိုင်တွေမှာကျတော့အခု5000မိုးထက်ပိုလို့ကျင်နေဆိုရင်ပိုတဲ့ဥစ္စာစီစေးရတစေးဖြစ်သွားတယ်လက်တလုံးအချင်းနေရတော့အခုဒီရက်ကလေးမှာအခုမှဖြစ်တာဆိုတော့ဒီကြံနာကြီးရလို့လို့ပဲပြောရမှာ
မန္တလေးမြို့ကစီတိုင်းအချို့မှာလဲအောက်တန်း95ပြက်လက်နေလို့ဒီရက်ထဲဝယ်ဖြစ်ရခက်နေတယ်လို့ကိုယ်တိုင်ကြုံတွေ့နေရသူတွေကပြောပါတယ်ရန်ကုန်မှာ73စီဈေးနှုန်း92တလီတာကို2235ကျပ် 95 တလီတာကို2315ကျပ်နဲ့ပရီမီယံဒီဇယ်တလီတာကိုတော့2205ကျပ်ရည်ညွှန်းဈေးတွေတက်မှတ်ထားပါတယ်အချားမျိုးတွေမှာတော့တည်ယူဈေးကြောင့်ရည်ညွှန်းဈေးပုံများပြီးရန်ကုန်ဈေးနဲ့ကွာဟပါတယ်ဒီရပိုင်းနဲ့စီတိုင်းအချို့ပိတ်ထားသလိုဖွင့်ထားတဲ့စီတိုင်းတွေမှာလည်းတန်းစီပြီးအချိန်တိုတိုကြာအောင်စောင့်ဆိုင်းရတာမျိုးလည်းကြုံတွေ့နေရတာပါ
အခုရန်ကုန်မှာကိုစီရခိုင်နေမှာအခါတိုင်းဆိုရင်ကိုဝင်ထဲလိုက်ကိုရှိမှာကားကြီးတကူးနှစ်စီးသုံးလေးစီးပေါ့အခုကမဟုတ်ရောတန်းစီပြီးထဲရတာကိုတော်တော်ကြာတယ်ကားစီးများတယ်တော်တော်ကြာသွားတယ်အခုလမ်းမှာသွားနေရင်လည်း ကကျွန်တော်တို့ရန်ကုန်မန္တလေးအမြင်လားမကြီးဆိုရင်ဒီကနေတွားရမယ်39မိုင်ဘောနဲ့ကြီးမှာစီဆိုင်ရှိတယ်ပြီးကြတော့115မိုင်မှာစီဆိုင်ရှိတယ်ပြီးတော့နောက်တစ်ခါ138မိုင်မှာရှိတယ်နောက်149မိုင်မှာရှိတယ်အဲ့လိုရှိရဆိုင်နေမှာပါအခုလမ်းမှာဝင်ထဲဖို့အတွက်ဆိုင်နေမှာစီပြတ်နေထဲလို့မရဘူးအဲ့လမ်းမှာစီဆိုင်တွေ့ရတယ်ကိုကစီရော့ရယ်ကားထဲကိုစီကိုတောက်လျှောက်ဝင်ပြီးတော့ဆိုင်မှာစီရှိလာရှိတယ်ဆိုတော့ဝင်ဖြည့်ဖြည့်ပြီးမှဆက်သွားအဲ့လိုမျိုးတကယ်တကယ်အရင်လိုအပ်တဲ့အချိန်ကြမှစီဆိုင်လိုက်ရှာပြီးတော့ထည့်လို့အဆင်မပြေတော့ဆိုင်တိုင်းမှာစီမရှိတဲ့အတွက်လေ
73စီကိုတတ်မှတ်ထားတဲ့ဈေးထက်ပိုပေးပြီးဝယ်ရတာမျိုးလည်းရှိတယ်လို့သိရပါတယ်။တကြံကာလအတွင်း73စီဖူလုံမှုရရှိစေဖို့အတွက်ရည်ရွယ်တင်းတင်းနဲ့73စီကာလန်တန်း60တင်ဆောင်လာမဲ့စီတင်တင်းမော73စင်းဟာဧပြီလ16ရက်မတိုင်ခင်ရန်ကုန်စိတ်ကန်းကိုစိုက်ကက်မယ်လို့73စီတင်သွင်းရောင်းချဖြန့်ဖြူးရေးအသင်းကတော့ပြောထားပါတယ်။ပြစ်စစ်မီပုံမှန်မရချိန်မှာအချို့လုပ်ငန်းတွေအနေနဲ့73စီကိုအဓိကအားထားလဲပတ်နိုင်ဖို့အခုအချိန်နေကြောင့်အခက်တွေ့နေတယ်လို့လည်းလုပ်ငန်းရှင်တချို့ကညီးသွားနေကြပါတယ်။ဒါ့အပြင်73စီဈေးနှုန်းသက်သာလိုချင်တဲ့အမျိုးအစားဝယ်မရတာနဲ့လိုသလောက်ပမာဏမရနိုင်တာတွေကြောင့်သူ့ရဲ့နောက်ဆက်တွဲအခက်အခဲတွေလည်းရှိလာပါတယ်။တကြံရက်နီးလာချိန်မှာတည်ယူပို့ဆောင်ဈေးတွေကြောင့်အခြေခံကုန်စည်နှုန်းတွေတက်လာသလိုအချို့ကုန်စည်တွေပြက်လက်တာမျိုးလည်းကြုံတွေ့နေရပါတယ်ခင်ဗျာ။
ကိုရဲမစူးစီးတင်ပြပေးကြတာဖြစ်ပါတယ်ရှင်မြန်မာဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်အခုတော့ပီကာဆိုအထိတ်မှပွဲတွေအကြောင်းကိုတလက်တင်ပြပေးပါမယ်ကဘာကျော်ပကြီးဆရာကြီးပီကာဆိုကွဲလွန်ခဲ့တာဧပြီလ10ရက်နေ့မှာအနှစ်50ပြည့်ခဲ့ပါပြီကဘာရဲ့ရဲ့ပကြီးမြန်နိုးသူတွေကအထိတ်မှပြပွဲတွေကိုကျင်းပကြပါတယ်ပါရီမြို့ကပြပွဲအကြောင်းသတင်းဆောင်မကိုတော့ဥတည်မောင်တန်တင်ပြထားပါတယ်ရှင
်ဧပြီလ10ရက်နေ့ဟာပီကာဆိုကွဲလွန်တာနှစ်50မြောက်နေ့ဖြစ်ပါတယ်အထိတ်မှဖြစ်ပါရီမြို့ပီကာဆိုအမျိုးသားပြတိုက်ပါပြပွဲလှုပ်ဖို့ဗြိတိရှဒီဇိုင်းကျန်ရှင်ပေါ့စမစ်ကဒီဇိုင်းလုပ်ပါတယ်ရလကတော့အထက်3တက်လုံးမှာပကြီးလက်ရာတွေပို့ပြီးပေါ်လွင်လာတာပါပဲအစင်းအမြောင်းတွေနဲ့အခန်းကိုဒီဇိုင်းလုပ်ရမှာထောက်က30ခုနှစ်တွေအတွင်းကအမျိုးသမီးတွေရဲ့ပုံတွေပီကာဆိုဇက်တိုက်ဆွဲခဲ့ရမှာသုံးခဲ့တဲ့အယောင်တွေကိုထင်ဟပ်ပြီးပေါ့စမစ်ကဒီဇိုင်းလုပ်ထားပါတယ်လို့ပြတိုက်ကြွရှာမှုစစ်စစ်လာဒီဘေးကရှင်းပြပါတယ်။အဲဒီပုံတွေကိုလည်းဒီအခန်းထဲမှာပဲပြထားတာပါ။အခန်းတစ်ခန်းချင်းစီကပြထားတဲ့ပကြီးဘေးပုံမူရတမြောက်အောင်စဉ်သထားပါတယ်။ Vogue Paris Magazine အတွက် Picasso ဆွဲခဲ့တဲ့ Magazine အဖုံမူရင်းတွေကိုလည်းချိတ်ဆွဲပြသထားပါတယ်။နိုင်ယံကတော့အဲဒီတုန်းက Magazine အဖုံတွေနဲ့ Wallpaper လို့ခေါ်တဲ့နိုင်ယံကစက်ကူပုံဒီဇိုင်းလုပ်ထားပါတယ်။ညွှန်ကြားမှုစစ်စစ်လာဒီဘေးကအခုလိုဆက်ပြီးပြောပါတယ်။
Sa vision est souvent teintée de beaucoup d'humour aussi et d'une sorte de
distance. Design sias media pop ba pi lo khat kin kin poun san tia shi ni tat ba de. Ha ta tabo a mya ji ba tat ba de. Picasso ye bji ri ko nen nen kwe pya de ni ne jama ro tin set chin na ba. Picasso ne patet pi lo a nyin bwa ni de kala ma thon nan sin la ma hou. A thot myet tha de tabo ma hou de ni ne pya chin na ba. Pya dai tuk lu ngo le di tabo ne pya tha da lo jama so chin ma de.
Pya dai ka အဖြူရောင်နိုင်ရန်ကိုရှောင်ထားပုံရပါတယ်အဗိတ်နော်ကမိမ့်မပြူပြလို့အမီးရတဲ့ပကြီးကားအတွက်ပြင်ဆင်တဲ့ကောက်ချောင်းချစ်လက်ရာတွေကိုတော့ပန်းရောင်နိုင်ရန်နောက်ခါမှာပြတ်တာထားပါတယ
် Alors Picasso c'est sans doute l'une des figures les plus
Picasso ကခေတ်သစ်ပကြီးမှာလူသိအများဆုံးအရေးအကြီးဆုံးပကြီးဆရာတွေထက်ကတယောက်ဖြစ်တယ်ဆိုတာတန်ညာရှိစရာမလိုပါဘူး Picasso ဟာကုဗပုံစံပကြီးပညာကိုတီထွင်ခဲ့တဲ့သူ1920ခုနှစ်အတွင်းမှာထုံးကားခဲ့တဲ့ figurative art လို့ခေါ်တဲ့ဖန်ကူကွက်အနုဖန်နည်းမှုပကြီးကိုစတင်ခဲ့တဲ့သူ surrealism လို့ခေါ်တဲ့အိမ်မက်ဆန်ဆန်ပကြီးကိုဆွဲရမှာအရေးပါတဲ့သူဖြစ်ပါတယ်ဒါရီထက်ပီကာဆိုဟာသူ့လက်ရာသူ့ဟန်ကိုဖန်နည်းနိုင်တဲ့ဆရာပါအဲ့ဒီမျက်နှာတွေကိုလူတိုင်းသိတယ်ထင်ပါတယ်အထူးသဖြင့်ဘေးနဲ့ရှေ့ကမြင်ရတဲ့အမျိုးသမီးမျက်နှာတွေဖြစ်ပါတယ
်ဒီပြပွဲမှာတခြားပကြီးဆရာတွေရဲ့လက်ရာတွေကိုလည်းပြထားပါတယ်ပီကာဆိုနဲ့George Brock တို့ရဲ့ကုဘကွက်ပကြီးပညာနဲ့မော်ဝင်အမှုလက်ရာဖန်တီးထားတဲ့အာဂျင်တီးနားပကြီးဆရာ Guillermo Quick ရဲ့ Geometry ပုံစံတွေနဲ့ Installation လို့အင်္ဂလိပ်လိုခေါ်တဲ့အမှုတည်ဆောက်မှုလက်ရာကိုလည်းပြသထားပါတယ်။ပြင်သစ်တပ်ပုံဆရာ Robert Drano ရဲ့အစင်းမြောင်းအင်ဂျင်ဝက် Picasso ရဲ့ပုံတွေကိုလည်းဒီပွဲမှာပြသထားတာပါ။ဒီပြပွဲမှာကောင်ကုပကြီးဆရာ Sherry Shamba ရဲ့လက်ရာတွေကိုလည်းတွေ့ရမှာဖြစ်ပါတယ်။နယောကခစ်ပြိုင်ပကြီးဆရာမမက်ကလင်းတောမတ်ရဲ့လက်ရာတွေကိုလည်းပြပွဲမှာပြသထားပါတယ်။ ဒီပြပွဲကိုပြည်သက်နိုင်ငံပါရီမြို့မှာဒီနေ့ဩဂုတ်လ29ရက်အထိပြသမှာပါ
ဥတီမောင်သက်တပြပေးကြတာဖြစ်ပါတယ်ရှင်။ VOE မြန်မာဝိုင်းစီစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOE ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအတန်လွှင့်ချိန်တဲ့တပြင်းညီထက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOE မြန်မာဝိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းထက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ။
နိုင်ငံသားအလုံးအထူးသဖြင့်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့မတူကွဲပြားမှုနဲ့ပူးပေါင်းပါဝင်မှုကဒီမိုကရေစီကိုအားကောင်းစေပါတယ်။ဒါကြောင့်ရပ်ဖက်နဲ့နိုင်ငံရေးကဏ္ဍတွေမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေပုံမပါဝင်လာနိုင်မှုကိုမြင့်တင်ရေးကသမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ရဲ့ထိတ်တန့်ဦးစားပေးဖြစ်ပါတယ်။ဒုတိယအချိန်မြောက်ဒီမိုကရေစီထိပ်သီးအစည်းအဝေးပွဲနဲ့အတူတွဲလျက်ကျင်းပတဲ့အမျိုးသမီးများရဲ့အဆင့်အတန်းနဲ့ဒီမိုကရေစီအခြေပြမှုခေါင်းစဉ်နဲ့ဆွေးနွေးတဲ့အခမ်းအနားမှာကမ္ဘာနေရာအတော်များများမှာမျိုးသမီးတွေရဲ့အခွင့်အရေးကချိမ့်ချောက်ခံနေရတယ်ဆိုတာကျွန်တော်တို့အားလုံးသိပါပဲလို့နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကပြောပါတယ
် Repressive governments are passing targeted laws to restrict women's fundamental freedoms including
ဖိနှိပ်ချုပ်ချယ်တဲ့အစိုးရတွေဟာလွတ်လပ်စွာပြောဆိုခွင့်နဲ့စွေးခွင့်အပါအဝင်မျိုးသမီးတွေရဲ့အခြေခံလွတ်လပ်ခွင့်ကိုကန့်သတ်ဖို့ပြစ်မှတ်ထားတဲ့ဥပဒေတွေကိုပြဋ္ဌာန်းနေပါတယ်မျိုးသမီးတွေမိန်းကလေးငယ်တွေနဲ့အထူးသဖြင့်အစဉ်အဆက်အပယ်ခံခွဲခြားဆက်ဆံခံထားရသူတွေဖြစ်တဲ့ LGBTQI+ လို့ခေါ်တဲ့လိင်တူချင်းတိတ်ညက်သူလိင်စိတ်ကွဲပြားသူတွေလူမျိုးမျိုးနွယ်စုနဲ့ဘာသာရေးအရမတူကွဲပြားတဲ့အတိုင်းဝိုင်းကလာသူတွေဟာအစွန်းရောက်သူတွေရဲ့ပြစ်မှတ်ထားမှုကိုခံနေရပါတယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောသွားတာပါဒါပေမဲ့အမျိုးသမီးတွေဟာသူတို့ရဲ့ဒန်းတူအခွင့်အရေးတွေကိုညှင်းပယ်ခံနေရတာကအာဏာရှင်စနစ်မှာလည်းမဟုတ်ဘူးလို့လည်းဝန်ကြီးဘလင်ကင်ကမှတ်ချက်ပြုပါတယ
် In far too many parts of the world, women and girls still do not have equal opportunities to study and work. Women journalists.
ဘာနေရတော့များများမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဟာဒန်းတူပညာသင်ယူခွင့်နဲ့အလုပ်လုပ်ကန်ခွင့်မရကြသေးပါဘူး။အမျိုးသမီးသတင်းတောက်တွေတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးသမားတွေအပါအဝင်အမျိုးသမီးအများပြားဟာအင်တာနက်အွန်လိုင်းပေါ်မှာကြမ်းဖက်တိုက်ခိုက်နှောက်ယှက်တာတွေကိုအမြဲခံနေရပါတယ်။အကြမ်းဖက်မှုရဲ့အသားကောင်ဖြစ်ခဲ့ရတဲ့အမျိုးသမီးတွေကလည်းမကြာခဏဆိုသလိုတရားမျှတမှုတရားရေးရရေးယူဆောင်နိုင်ခွင့်ရည်တူညီမျှမရရှိကြပါဘူး။အမျိုးသမီးတွေဟာခွဲခြားဆက်ဆံခံရလေရှိပြီးဒါကသူတို့အတွက်အားနည်းချက်ဖြစ်စေပါတယ်လို့ဝန်ကြီးဘလင်ကပြောသွားတာပါ။ဒီလိုအင်အားစုတွေရဲ့မျက်နှာစာမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဟာသူတို့ရဲ့ကိုယ်ပိုင်အခွင့်အရေးတွေနဲ့ကမ္ဘာတဝန်းကလူအခွင့်အရေးနဲ့ဒီမိုကရေစီအရေးတွေဥဆောင်လှုပ်ဆော်လျက်ရှိပါတယ်။ပြီးတော့သူတို့ကအဆုံးဖြတ်ချက်ချနိုင်တဲ့ကဏ္ဍတွေမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေနေရာရရှိဖို့အရေးကြီးကြောင်းပြသနေပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်တွေဟာနေ့စဉ်လူမှုဘဝကနေအမျိုးသမီးတွေကိုဖျောက်ဖျက်ပစ်ဖို့မဆုံးမနစ်ကြိုးပမ်းနေတဲ့ကြားမှာပဲအမျိုးသမီးတွေဟာသူတို့ရဲ့လူအခွင့်အရေးကိုလေးစားဖို့တောင်းဆိုနေကြပါတယ်။တိုင်းပြည်ရဲ့ပုံမတောက်ပတဲ့အနာဂတ်အတွက်တိုက်ပွဲဝင်နေကြဆဲဖြစ်ပါတယ်။အီရန်နိုင်ငံမှာဆိုရင်လည်းကြီးမားတဲ့ချင်းချောက်မှုအောက်မှာရဲရင်တဲ့အမျိုးသမီးတွေဟာလက်မတွေပေါ်မှာချစ်တက်ပြီးအမျိုးသမီးအသက်နဲ့လွတ်လပ်မှုကိုတောင်းဆိုနေကြပါတယ်။အမေရိကန်ပြည်အောင်စုဟာဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်တွေမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပြည့်အဝလွတ်လပ်ပြီးဒန်းတူပါဝင်နိုင်မှုအတွက်လှုပ်ဆောင်နေတဲ့ဒီအမျိုးသမီးတွေအပါအဝင်ကမ္ဘာတဝန်းကခြားအမျိုးသမီးတွေနဲ့အတူစီးလုံးညီညွတ်စွာရပ်တည်လို့နေပါတယ်။တန်တမန်ရေးရာနီးလန့်တွေကတစဉ်အမျိုးသမီးတွေကိုပံ့ပိုးကူညီရေးနဲ့ကမ္ဘာတဝန်းမှာကြားမဒန်းတူညီများမှုမြင့်တရေးဂရုပြုပါတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။ဒီလှုပ်ရက်တွေအောင်မြင်လာတဲ့အခါဒါဟာမှန်ကန်တဲ့လှုပ်ရက်ကိုလှုပ်ယုံတာမကပဲလုံခြုံပြီးတာယာဝါပြောတဲ့ပြည်သူအလုံးအတွက်အခွင့်အလွမ်းတွေပိုးပြေဝလာရေးလိုအပ်ချက်ကြောင့်လိမ္မာပါနဲ့ဆွမ်းနဲ့လှုပ်ဆောင်လာလဲဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်ကပြောပါတယ်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။တော်တက်ရှင်တို့ခုနားဆင်ခဲ့ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်တာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းအသိပေးလိုပါတယ်ရှင်။ VOE မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့သတင်းတွေ၊သတင်းဆောင်မတွေ၊သတင်းပတ်ဆင်ခန်းတွေနဲ့ရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးတော်တက်ရှင်တို့အနေနဲ့ဝေဖန်အကြံပြုကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပြုလို့ရင်တော့ VOE မြန်မာပိုင်းစီစဉ်ရဲ့ email လိပ်စာဖြစ်တဲ့ bamis@voenews.com ကိုစာရေးသားပို့ပို့နိုင်ကြပါတယ်ရှင်။တောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းစီစဉ်ကကြိုဆိုပါတယ်ရှင်
။သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် VOA American တန်းရဲ့2023ခုနှစ်ဧပြီလ12ရက်နေ့ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24.50 51လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာ Social Media ပေါ်ကလူကြီးများတည်င်းကဘာတလွားခီးသွားနေရာပေါင်းစုံအကြောင်းစုံစတဲ့သတင်းပတ်စင်ကဏ္ဍတွေကိုဇက်တိုက်နားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်မှာဖြစ်ပါတယ်။သမရဟောင်းတွန်နဲ့ထရန့်ကိုနယူးယောက်တရားရုံးမှာပြစ်မှု34မှုနဲ့ဆွဲချက်တင်လိုက်တဲ့အချိန်မှာထရန့်ရဲ့ရှေ့နေတွေကလည်းအမှုနဲ့ပတ်သက်လို့ခုခံခြေပဖို့ပြင်ဆင်နေပါတယ်။လေးလာသူတွေကတော့အခုမှုတွေဟာဒေါ်နယ်ထရန့်ရင်ဆိုင်ရမယ့်စုံစမ်းစစ်ဆေးနေတဲ့အမှုတွေတဲကပထမအမှုတွေသာဖြစ်ပြီးသူ့ရဲ့နိုင်ငံရေးအနာဂတ်အတွက်စိုးရတဲ့အကျိုးဆက်တွေရင်ဆိုင်ရနိုင်တယ်လို့သုံးသပ်ပါတယ်။ VOA သတင်းထောက် Veronica Borderes Iglesias သတင်းပေးပို့ထားတာကိုဦးသိန်းထိုက်ဦးပြောပြပေးပါလိမ့်မယ်ရှင
်။သမ္မတ Donald Trump ဆွဲဆိုခံထားတဲ့အမှုတွေထဲမှာလိန်ဖျော်ဖြေတုံးဆောင်မျိုးသမီးကိုနှုတ်ပိတ်ခငွေပေးမှုပါဝင်စီဝါရေးဆိုင်ရာပြစ်မှုတွေပါဝင်ပါတယ်သူရဲ့ရှင်နေ James Trustee က ABC ရုပ်သံနဲ့တွေ့ဆုံဝင်ပြန်ခန်းမှာအမှုနဲ့ပတ်သက်လို့ဘယ်လိုခုခံကာကွယ်မလဲဆိုတာကိုတော့လိုလားလားပြောဆိုမတော်ပါဘူးဒါပေမဲ့လည်း Trump ရဲ့ရေပုံရသဘောထားကိုထင်ဟပ်ပြီးအခုလိုပြောဆိုတော့ပါတယ် Anybody that gets targeted
by federal investigators ဆိုရစုံစမ်းစစ်ဆေးသူတွေနယူးယောက်အစိုးရရှင်နေတွေပြစ်မှတ်ခံထားရတဲ့ဘယ်သူမှမဆိုဒါကသတင်းကောင်းမဟုတ်ဘူးဆိုတာတော့တေချာပေါက်အ ਨੇ ဆုံးတွေးမိကြမှာပါဒါကတော့ကျွန်တော်တို့အတွက်တိတ်ကိုစိုးတဲ့ကိစ္စပါဒါပေမဲ့တစ်ခုလုံးကိုအဓိကမြင်အောင်ကြည့်ရင်တမိုင်းဝင်မြင်ကွင်းမှာတိုင်းပြည်အတွက်မကောင်းတဲ့အချိန်ကာလကိုကြုံနေရတယ်ဆိုတာကျွန်တော်သဘောတူရပါလိမ့်မယ
်နယူးယောက်ကစီးပွားရေးဆိုင်ရာမတန်းတွေကိုလိမ်လည်မှုပါဝင်ပြစ်မှု34မှုနဲ့ဆွဲချက်တင်ခံထားရတာပါဒေါ်နယ်ထရန့်ဘက်ကတော့သူ့မှာဘာပြစ်မှမရှိဘူးလို့ညင်းဆိုပါတယ်ရှင်းနေဂျုံဟောင်းဘီလ်ဘာကတော့နယူးယောက်မန်ဟတန်ခရိုင်အစိုးရရှင်းနေအယ်ဗင်ဘရက်သမ္မတထရန့်ပေါ်ဆွဲဆိုတဲ့အမှုတွေကအထောက်အထားခိုင်လုံမှုမရှိဘူးဆိုပြီးဝေဖန်ပြောဆိုပါတယ
်ဒီနေရာမှာဘာကိုလိမ်ညာတယ်ဆိုတာတိတိကျကျဖော်ပြထားတာတော့ကျွန်တော်မတွေ့မိပါဘူးတရားဆွဲဆိုတဲ့အချိန်ကာလအတိုင်းအတာအရာလဲတခြားပြဿနာတွေတတိကြီးရှိနေပါတယ်ကျူးလွန်ခဲ့တယ်ဆိုတဲ့တခြားရာဇဝတ်မှုတွေကိုလည်းတိတိကျကျထုတ်ဖော်မပြနိုင်တာကကြီးလေးတဲ့အမှုကိုကျူးလွန်တာပါ
ပို့ပြီးတော့ကြီးမားတဲ့မဖြစ်မနေလေးနဲ့ထားရမယ့်ကိစ္စကထရန့်လက်ထဲမှာအမျိုးသားမဟုတ်ကွန်တက်ကိုအဲရမယ်ရှိုးဝဲမတန်းတွေတင်စီထားတယ်ဆိုတဲ့ဆွဲချက်ဖြစ်တဲ့ဆိုပြီးရှင်းနေကြအောင်ဘီလ်ဘာကထောက်ပြပါတယ
်အစိုးရဘက်ကဒီကိစ္စကိုအာရုံစိုက်အကြီးအကျယ်စစ်ဆေးနေပါတယ်မတန်းတွေကိုလက်ဝဲတင်ထားတာကတရားရေးစနစ်ကိုနှောက်ယှက်တာကြပြက်ကြက်ရဲ့လုပ်တာပါ
ထရန့်ရှင်းနေဂျိမ်းစ်ရက်စတီကတော့ဒေါ်နယ်ထရန့်စီမှာအခုဆိုရင်ရှိုးဝဲစင်မတန်းတွေဘာမှမချန်တော့ဘူးလို့ပြောဆိုပါတယ်
we've been professional we've been ethical
and we've been satisfied that ကျင်းဝတ်နဲ့အညီလိုက်နာဆောင်ရွက်ခဲ့ပါတယ်စင်ခေါ်စစ်ဆေးတာတွေကိုလိုက်နာဆောင်ရွက်တဲ့အပေါ်ပြောစရာဆိုလို့ဘာမှမရှိပါဘူ
းဆွဲချက်တင်ထားတဲ့အမှုတွေနဲ့ပတ်သက်လို့ Trump ကခုခံခြေပေါက်ကိုပြင်ဆင်နေချိန်မှာပဲ2020ရွေးကောက်ပွဲရလဒ်ကိုပြောင်းလဲအောင်လုပ်ဖို့ကြိုးစားခဲ့တာ2020ခုနှစ်ဇန်နဝါရီ6ရက်သူ့ကိုထောက်ခံသူတွေလွှတ်တော်အစိုးရကိုစီးနင်းခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးငွေကြေးအများအများဒဏ်ရိုက်ခံရတာထောင်တန်ချမှတ်ခံရတာတွေလည်းဖြစ်မလာဘူးလို့မပြောနိုင်တဲ့အကြောင်းဥပဒေပါမောက္ခဒူးဖြစ်တဲ့ Clary Fingerstein က VOA ဥဒေဒူဌာနကို Skype ကနေပြောဆိုပါတယ
်ပုံကံမို့ပူပေါင်းကြံစီတာတဘုံထတာစတဲ့14ချိန်မြောက်ဖွဲ့စည်းပုံပြင်ဆင်ချက်ပါတဲ့အချက်အမှတ်3မှာဖော်ပြတဲ့အတိုင်းဆိုရင်သူ့အနေနဲ့နောက်တစ်ချိန်ရွေးကောက်ပွဲဝင်ခွင့်မရှိတော့ဘူးဆိုပြီးတားမြစ်နိုင်ပါတယ်
2024ခုနှစ်ရွေးကောက်ပွဲမတိုင်ခင်မှာတော့ဒီစုံစမ်းစစ်ဆေးမှုတွေကြောင့်ပြမှုကျွလွန်နေဆိုပြီးသမ္မတအောင်ထရန့်ပေါ်ပြစ်ဒဏ်စီရင်နိုင်ခြင်းတစုံတရာမရှိနိုင်ဘူးလို့မျှော်လင့်တဲ့အကြောင်းတရားရေးကျွမ်းကျင်သူတွေပြောဆိုပါတယ်2020ခုနှစ်သမ္မတရွေးကောက်ပွဲမှာရှုံးနေခဲ့တဲ့ထရန့်ကတော့2024သမ္မတရွေးကောက်ပွဲမှာပြန်လည်ရွေးခန့်မယ်လို့ကြေညာထားကြပါဗျာ
ဥသ သိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အချောင်တိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။မချခင်မှာတော့ကဘာတလွားခီးသွန်တဲ့နေရာပေါင်းစုံအချောင်စုံသတင်းပတ်စင်ကဏ္ဍတို့ကိုနားဆင်ချရဖို့ရှိပါတယ်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနဲ့ဗီဒီယိုသတင်းတွေကိုပြောပြပေးလိုပါတယ်။ဗြိတိန်နိုင်ငံကကလေးတယောက်ဟာအသက်2နှစ်ကလေးကသူ့ဖာသာသူဆက်ဖတ်တတ်ပြီး4နှစ်ရောက်တော့ကမ္ဘာညံအကောင်းဆုံးသူများအဖွဲ့တဲ့အသက်ငယ်ဆုံးနဲ့ရောက်သွားပါတယ်။မက္ဆီကိုနိုင်ငံကကမ္ဘာအသက်အကြီးဆုံးခွေးကြီးကတော့အသက်30ပြည့်သွားပါပြီ။ဒီလိုဆိုရှယ်မီဒီယာပေါ်ကလူကြီးများတဲ့သတင်းတူတွေကိုမှတ်ရေးသံလားကျော်စုစည်းတင်ဆက်ထားပါတယ်ရှင်။
ဖေဗရူလာသတင်းပတ်တချို့မှာသဘာဝအခြေအနေကြိုးကြောင်းညင်ညွတ်ရင်တော့ Hostel 4 ရေတံခွန်ကမီးတောင်းနေတယ်လို့မြင်ရတာပါ American ပြည်အောင်စုအနောက်ခြမ်း California ပြည်နယ်က Yosemite တောင်ကြားမှာရှိတဲ့ Hostel 4မြင်းမီးရေတံခွန်ကနှစ်တိုင်းဖေဗရူလာဆိုရင်သဘာဝအမွေဖြစ်စဉ်တစ်ခုဖြစ်ပေါ်တယ်လို့နှစ်စဉ်လူထောင်ပေါင်းများစွာဒီအချိန်ကိုရောက်လာတဲ့ကြပါသည် Yosemite မြို့သားဥယျာဉ်တွေကကမ္ဘာအကြီးဆုံးGranite နံပါတ်ကျောက်တောင်ကြီးရဲ့အဆွန်မှာတည်ရှိတဲ့ရေတံခွန်မှာရေတံခွန်ကမီးတောင်းနေတယ်လို့မြင်ရတာဖြစ်ပြီးတော့ကောင်းငင်အခြေအနေနေဝင်တဲ့တောင်ဒါတွေအလုံးကြိုးကြောင်းညင်ညွတ်မှမြင်ရတာပါကောင်းငင်ကကြည်လင်နေရမှာဖြစ်တယ်လို့စီးစင်းတဲ့ရေကိုနေကြပုံနဲ့ခြင်သားခိုင်းရင်နေကရေတွေကိုရောင်ပြန်ဟတ်တာဖြစ်ပါရဲ့အဲ့လိုအခြေအနေမှာကျောက်တောင်တွေဘောကမီးတောင်ချော်ရေတွေစီးစင်းနေတယ်လို့ဖြစ်နေပါတယ်ဒီမြင်ကွင်းကိုလာကြည့်ကျင်တဲ့သူတွေများလို့ဒီမျိုးသားဥယျာဉ်ကိုလူဝင်ထွက်အရေးအတွက်ကိုပါတာဝန်ရှိသူတွေကန့်သတ်ထားရပါတယ်။အန်ဒီစ်တောင်တန်းနိုင်ငံတနိုင်ငံဖြစ်တဲ့ချီလီနိုင်ငံတောင်ပိုင်းမှာတော့တော်မီတွေစူးစူးရွရွလောင်ကျွမ်းနေလို့မိဘတွေကတော်မီနှိမ့်သက်ဖို့ကြိုးစားကြခြင်းမှာတားဖြစ်သူကလေးကမိလာတက်ပေးမဲ့သူတွေကိုလှေလောပြီးတော့လိုရာခီးပို့ပေးနေတာပါ2023 February 9ရက်နေ့ကရိုက်ကူးထားတဲ့ဗီဒီယိုမှာ73နှစ်သား Lucas Sepides ကမိသက်သမားတွေကိုမြစ်ဖြတ်ကူးနိုင်မှုလေသေးလေးနဲ့ခေါက်ထုတ်ခေါက်ပြန်ပို့ပေးနေရတွေ့ရပါတယ်။သူကသစ်သားလေးလေးနဲ့ဖူတန်မြစ်အလျားပေဒီယာကိုဖြတ်ကူးလှောက်ခတ်တာဖြစ်ပါတယ်။သူတို့ဒေသကမိုးကောင်ရေရှားအခြေအနေနဲ့ကြုံနေရတာဆယ်စုနှစ်တကူရှိနေပါပြီ။ဒီအခြေအနေကြုံနေရတဲ့ချီလီနိုင်ငံတောင်ပိုင်းဒေသရဲ့အလဲပိုင်းအရက်ကလေယာစိုက်ပျိုးရေးထွန်းကားပြီးတော့တတော်ထူတဲ့ဒေတာမှဖြစ်လို့လေယာစိုက်ပျိုးရေးနဲ့ကမ္ဘာနံပါတ်1ကျင်းနေထုတ်လုပ်မှုတွေကိုထိခိုက်နေရပါတယ်။ဧကပေါင်းတသန်းကျော်မိလောင်ကျွမ်းပြီးတော့အင်ဂျီပေါင်း2000ဝန်းကျင်ပျက်စီးသွားရပြီဖြစ်ပါတယ်
။ကျဲ2 3 4 5 6 7 8 9 10 11 12 14
ပရတီနိုင်ငံကမောင်ညံကျဲလေးဒေဒီဟော့ပ်စ်ဖြစ်ပါတယ်သူကအသက်2နှစ်မှာသူ့ဘာသူလေးလာပြီးတော့စာဖတ်တက်လာတာပါအခုသူအသက်4နှစ်ရှိပြီဖြစ်ပြီးတော့တစ်ကနေတရားအထိကိုတရုတ်ဘာသာပါဝင်ဘာသာစကားမျိုးစုံနဲ့ရေးထွက်တက်ပါတယ
် obviously he watched a bit more telly than he would do normally but he was asking to watch alpha blocks and number blocks instead and you know we were asking the questions we're like oh that's interesting but do you want to watch
covid ကလာအိမ်ထဲမှာပဲနေရတော့ tv မှာခလေးကတော့မကြည့်ပဲနဲ့ပညာရေးနဲ့ဆိုင်တဲ့အစီအစဉ်တွေပဲကြည့်နေတယ်လို့သားဖြစ်သူရဲ့ဉာဏ်အရည်အသွေးထက်မြက်ပုံနဲ့ပတ်သက်ပြီးတော့မိခင်ဖြစ်တဲ့ Bath Hops ပြောသွားတာဖြစ်ပါရင်ဒီကလေးဉာဏ်ရည်စစ်ဆောင်မဲ့ဖြစ်ပြီးတဲ့နောက်မှာတော့မန်ချာဉာဏ်ရည်အထုမြင့်မားသူတွေပဲဝင်ခွင့်ရတဲ့အဖွဲ့တွေကိုဝင်ခွင့်ပြုလိုက်ပါရင်ဗြိတိန်နိုင်ငံကအဖွဲ့ဖြစ်တဲ့မန်ချာအဖွဲ့ဟာလူတရာမှဉာဏ်အရည်အသွေးအမြင့်ဆုံးထိတ်ဆုံး2ဦးနေရာအဆင့်တန်းရှိတဲ့သူတွေပဲပါဝင်ခွင့်ရတဲ့အဖွဲ့ဖြစ်ပြီးတော့အခု Daddy Hops ကတော့အသက်အငယ်ဆုံးအဖွဲ့ဝင်ဖြစ်နေဝင်ရောက်လာတာပါသူကအသက်3နှစ်အရွယ်မှာဉာဏ်ရည်စစ်ဆောင်ပွဲကိုဖြည့်ဆို့ကြည့်ခဲ့ပြီးတော့အမှတ်ဖြစ်စုစုပေါင်း160မှတ်ရှိတဲ့ဆောင်ပွဲမှာ139မှတ်ရရှိခဲ့ပါတယ
်
ခွေးလေးတွေက ferry bus ကရက်လိုက်ပြီးဆိုတာနဲ့ ferry boat ကိုခုံတဲ့အချင်းချင်းအရင်နှုတ်ဆက်ပြီးတော့ခလုံးပေါ်ပေါ်အကြနာတက်ထိုင်လိုက်ကြပါတယ် Mo Mountain Max ခွေးချောင်းထွက်တဲ့လုပ်ငန်းပိုင်ရှင်ဇနီးမောင်နှံကနေစဉ်ခွေးတွေကိုဒီလိုလှည့်ကြိုးပေးတာပါဒီခွေးတွေကိုတစ်ခါလမ်းလျှောက်ထွက်ပြီးရင်ခွေး12កောင်အုံနဲ့ထွက်တာဖြစ်ပြီးတော့တစ်နေ့3កောင်လမ်းလျှောက်ပေးပါတယ်သူတို့စီမှာခွေးចောင်းပေးဖို့အပ်ထားတဲ့ခွေးစုစုပေါင်း42កောင်ရှိပါတယ်နောက်ဆုံးကောင်းပေါ်တက်လာတဲ့ခွေးလေးကအမူရာလို့ခေါ်ပြီးတော့သူကပိုင်ရှင်မဲ့ကဲတင်ထားရတဲ့ခွေးလေးဖြစ်တာပါအမေရိကန်ပြည်အောင်စု Alaska ပြည်နယ် စကတ်ဝင်းမြို့မှာခွေးချောင်းအလုပ်လုပ်တဲ့ဇနီးမောင်နဲ့သူတို့ခွေးချိုတဲ့ Ferry Key ရဲ့နောက်ပြီးခွေးချောင်းထွက်တဲ့ဗီဒီယိုတွေရဲ့ကိုလူမှုကွန်ရက်ဆာမျက်နှာမှာတင်တော့အထူးလူကြည့်များပြီးတော့ TikTok ဆာမျက်နှာမှာကြည့်ရှုမှုပေါင်းတန်90ကျော်သွားတာပါ Instagram ဆာမျက်နှာမှာလည်းသူတို့ရဲ့ပရိသတ်ပေါင်း2သိန်းခွဲနီးပါးရှိပြီးတော့ TikTok မှာတော့သူတို့ရဲ့ပရိသတ်ကတက်တန်း3သိန်းကျော်ရှိပါတယ်မက္ကဆီကိုနိုင်ငံကစပိန်နဲ့စတင်နေတဲ့ကျောင်းစာသင်ခန်းဖြစ်ပါတယ်။မက္ကဆီကိုနိုင်ငံရဲ့ဒုတိယအကြီးဆုံးမွန်တရီမြို့ပြင်ကကျောင်းလေးရဲ့စာသင်ခန်းမှာကျောင်းတက်နေချိန်လေ့ကျင့်ခန်းမှာလှုပ်ဖြစ်သွားအောင်လို့ကလေးတွေရဲ့စပွဲကန်းကိုစပိန်စပွဲဖြစ်နေပြောင်းထားလိုက်တာပါ။ကိုလက်လှုပ်ရှားလှုပ်နေချိန်မှာအာယုံစူးဆိုင်မှုပိုရလို့တင်းတဲ့စာကပိုပြော့ခေါင်းထဲရောက်တယ်လို့ကလေးတွေကပြောပါတယ်။ကျောင်းမှာစာသင်ခန်းနှစ်ခန်းမှာအစပြုလှုပ်ကြည့်ပြီးတော့နောက်စာသင်ခန်း20ခန်းလုံးမှာဒီလိုစပွဲတွေတက်ဆင်သွားမှာပါ။ကနေဒါနိုင်ငံကစာတင်ကြောင်းတကြောင်းမှာဒီလိုဇပွဲနဲ့စာတင်တာတွေ့ပြီးတော့မက္ကဆီကိုကကလေးတွေကျမ်းမာရေးတွေဒီလိုဇပွဲလုပ်ဖို့အကြံရသွားတာဖြစ်ပါတယ်။ဒေတာရင်းမှာပြင်လုပ်တဲ့ဇပွဲတွေက142ဒေါ်လာကုန်ကျမှာဖြစ်ပေမဲ့လေမူလကနေဒါဒုတ်ဇပွဲကတော့ဒီထက်5ဆဈေးများပါတယ်။မက္ကဆီကိုနိုင်ငံမှာက9နှစ်အောက်ကလေး800ဂိုင်းနှုန်းနဲ့9နှစ်နဲ့17နှစ်ကြာကလေး1600ဂိုင်းနှုန်းက800နဲ့600ချင်းထက်ပိုဝနေကြတာပါ။အမေရိကနိုင်ငံတွေမှာမက္ကဆီကိုကအရွယ်ရောက်ပြီးသူတွေအဝါလွန်ယောဂါဖြစ်တဲ့တတိယအမြင့်ဆုံးနိုင်ငံဖြစ်ပါတယ်။ပေါ်တူဂီနိုင်ငံကွန်ကီရိုးစ်မြို့ကကမ္ဘာအသက်ကြီးဆုံးခွေးဖိုးပြီးဖြစ်ပါတယ်။ပေါ်တူဂီခွေးမြို့ဟာဖဲရိုဒူရန်တေရှိုစစ်စစ်ဖြစ်ပါတယ်။ရှင်းနှစ်သားအရွယ်တွေကရခဲ့တဲ့ဒီခွေးလေးကိုအခုအသက်20အထိအသက်ရှင်ဆဲဖြစ်နေတာမလို့သူ့ခွေးလေးကိုကမ္ဘာအမွေစင်မှာမှတ်တမ်းတင်နိုင်ဖို့ပေါ်တူဂီနိုင်ငံကလီယိုနယ်ကော့စတာစူးစမ်းခဲ့တာပါ။အော်စတြေးလျနိုင်ငံကခွေးကြီးအသက်29နှစ်5လနဲ့1939ခုနှစ်မှာဆုံးပါသွားပြီးကလေးကနှစ်ပေါင်း100နီးပါးမှာအခုနောက်ထပ်စံချိန်သစ်တင်နိုင်တဲ့ခွေးဖိုးသက်ရှည်ရှိလာတာဖြစ်ပါတယ်။ပုံမှန်တက်တန်း12နှစ်ကနေပြီးတော့14နှစ်ထိပဲအသက်ရှင်နိုင်တာကြောင့်သူ့ကိုတကယ်အံ့ဖွယ်ဖြစ်တယ်လို့ Guinness မှတ်တမ်းအဖွဲ့ကပြောပါတယ်။မနစ်ကအသက်30ပြည့်ခဲ့တာကြောင့်နှစ်တရာနီးပါးတင်ထားတဲ့စံချိန်ကိုချိုးသွားတာပါ။သူ့ခွေးကြီးအသက်ရှည်ရတာမျိုးပြမဟုတ်တဲ့သဘာဝနဲ့ကြီးပြင်းရတာကလည်းအဓိကပါလို့ပိုင်ရှင်ကပြောပါတယ်။သူ့ကိုဘယ်တော့မှချီမထားလှောင်ချိန်နဲ့ထည့်မထားပါဘူးလို့လည်းပြောပါတယ်။ဘိုဘီဟာဖေဖော်ဝါရီလ9ရက်နေ့မှာအသက်30နှစ်နဲ့282ရက်ပြည့်သွားခဲ့ပါတယ်။
မေးသနာကျအစူစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ကဘာတလွားခီးသွားသတင်းဗတ်ဆင်ခဏကိုထုတ်လွှင့်မှာဖြစ်ပါတယ်။ Super Mario ဂိမ်းဝါသနာရှင်ရဲ့အတွက် American Pirazo Hollywood မှာ Super Nintendo World ကစားကွင်းကြီးရှိနေပါပြီ။ Mushroom Kingdom ထဲမှာ Mario တို့ညီအစ်ကိုနဲ့အတူစိန်ခေါ်မှုတွေကိုအတူကြော်လွှားကစားနိုင်မဲ့ဂိမ်းကဘာကြီးစီကိုမဆုမြတ်မွန်ကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်။
1965ခုနှစ်ထဲကဒီနေ့အထိရေပန်းအစားဆုံးဂိမ်းတွေထဲမှာ Nintendo ရဲ့ Super Mario ဂိမ်းတွေပါပါတယ်။ကလေးလူကြီးမရွေးကစားနိုင်တဲ့ Mario ဂိမ်းတွေထဲက Mario, Luigi, Princess Peach, Yoshi, Goomba, Koopa စတဲ့ဇာတ်ကောင်တွေကလည်းကမ္ဘာတဝန်းဂိမ်းဝါသနာရှင်တွေကိုဆွဲဆောင်ထားနိုင်တဲ့ဂိမ်းဇာတ်ကောင်တွေဖြစ်ကြပါတယ်။ Mario တို့နေကြတဲ့မြို့တိုင်းကြီး Mushroom Kingdom စီကိုရောက်ဖူးခြင်းတွေအတွက် Super Nintendo World ဆိုတဲ့ကစားကွင်းကြီးကိုAmerican ပြည်တော်စုအနောက်ခြမ်းမှာရှိတဲ့ Hollywood မှာဖန်တီးဖွင့်လှစ်ထားပါတယ်။ကစားကွင်းကြီးတဲကိုဝင်သွားလိုက်တာနဲ့ကိုရိုင်ဂိမ်းကဘာကြီးတဲရောက်သွားတယ်လို့ဖြစ်နေအောင်လို့နောက်ဆုံးပေါ်နည်းပညာတွေနဲ့လှုပ်ထားတာပါ။ Video Mapping, Projection Mapping, Augmented Reality စတဲ့နည်းပညာတွေနဲ့အပြင်မှာရှိနေတဲ့တွေကိုဂိမ်းတွေထဲရောက်နေတယ်လို့ဖြစ်အောင်လို့လှုပ်ထားတယ်လို့ LED မြင်ကွင်းကျယ်မျက်နှာပြင်ပေါ်ကရုပ်လုံးကျစက်ကောင်တွေအပြင်မှာပုံစံတူလုပ်ထားတဲ့ဂိမ်းတွေကဇာတ်ကောင်တွေအရာဝတ္ထုတွေနဲ့တကယ်ကိုတခြားကဘာတစ်ခုတည်းရောက်နေအောင်လို့အသွင်ပုံစံအမျိုးစုံလုပ်ထားတာပါကဘာကျော်ရုပ်ရှင်ကားတွေကဇာတ်ဝင်ကန်းတွေအတိုင်းကစားကွင်းကြီးတွေဖန်တီးထားတဲ့ Universal Studios ရဲ့ Super Nintendo World ကစားကွင်းအသစ်ကြီးကို Nintendo နဲ့ပေါင်းပြီးတော့ဖန်တီးဖွင့်လှစ်ထားတာဖြစ်ပါတယ်
It is the next step up for us. I mean, we are very good at bringing film-based attractions.
ကျွန်တော်တို့ကနောက်ထပ်ခြေလှမ်းကိုလှမ်းလိုက်တာဖြစ်ပါတယ်။ရုပ်ရှင်ဇာတ်ဝင်ကန်းတွေကအတိုင်းစိတ်ဝင်စားစရာကစားကွင်းတွေကိုဖန်တီးပြီးတော့လူတွေကိုဆွဲဆောင်နိုင်အောင်လုပ်တဲ့နေရာမှာ ကျွန်တော်တို့ကကြွန့်ကျင်ပြီးသားဖြစ်ပါတယ်အခုဟာက Nintendo နဲ့ပေါင်းပြီးတော့ game ကိုကစားကွင်းအဖြစ်ဖန်တီးထားတာဖြစ်ပါတယ်တကယ်ကိုမယုံနိုင်စရာအတွေ့အကြုံမျိုးဖြစ်အောင်ဖန်တီးရတာစိတ်လွှရှားဖို့လည်းကောင်းပါတယ်ဒီကိုရောက်လာတာနဲ့ game တွေလုံးဝရောက်သွားတယ်လို့ဖြစ်ပါလိမ့်မယ
်1985ခုနှစ်ထဲကဒီကနေ့အထိတမျိုးပြီးတမျိုးထွက်နေတဲ့ Nintendo ရဲ့ Super Mario game ပေါင်းက20ထက်မနည်းရှိပါတယ်အဲ့ဒီ game တွေထဲမှာကစားရတဲ့အတိုင်းအပြင်မှာကစားနိုင်အောင်လုပ်ထားတဲ့ Super Nintendo World ကို2023 February လတုန်းကမှဖွင့်ခဲ့တာပါဖျော်ဖြေမှုအစုံနဲ့ဖွင့်ပွဲလုပ်တဲ့နေတော့က Mario game တွေကိုဖန်တီးသူ game designer Shigeru Miyamoto ကိုတိုင်လာပြီးတော့ကစားကွင်းကြီးကိုဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်စူပါမာရီယိုဂိမ်းတွေကိုကိုယ်တိုင်စိတ်ကြိုက်ပါဝင်ကစားနိုင်တယ်လို့ဂိမ်းတွေကလို့အမှတ်တွေစုနိုင်ရွှေပြားတွေစုနိုင်တာမို့ဒီကိုလာကြသူတွေအကြိုက်တွေ့နေပါတယ
် Yeah when I was a kid my parents my dad my uncle they loved the old Mario stuff we had an
ကျွန်တော်ခနေဘွားတွေကကျွန်တော်အမေရောအဖေရောအူလီရောကမာရီယိုဂိမ်းတွေကိုတိတ်ကြိုက်ကြတာပါဒီပါ Nintendo ဂိမ်းဆက်ရှိတော့အဲ့ဒါနဲ့ကျွန်တော်တို့တစ်ချိန်လုံးကစားကြပါတယ်ပြောရရင်ကျွန်တော်ကလေးရွယ်တွေကမာရီယိုနဲ့ရင်းနှီးနေတာဖြစ်ပါတယ်။အခုဒီကိုရောက်နေတော့ကျွန်တော်ကလေးဘွားကိုပြန်ရောက်သွားသလိုဖြစ်နေပါတယ
်။ I like it. It feels like a dream come true, right?
ရန်သဘောကျပါတယ်။အိမ်မက်ထဲကတိုင်တကယ်ဖြစ်နေတယ်လို့ခံစားရပါတယ်။ဗီဒီယိုဂိမ်းနဲ့ကိုရောက်နေတယ်လို့ဖြစ်နေတော့ထူးထူးခြားခြားအံ့ဩစရာဖြစ်နေပါတယ်။
ကြည်ကြည်ငယ်ငယ်အရွယ်ဆုံးကစားနိုင်အောင်လုပ်ထားပေးတဲ့ Super Nintendo World ကစားကွင်းချီရောက်လာကြသူတွေစိတ်ပါလက်ပါကစားကြတာကိုမြင်ရတဲ့အတွက်ဖန်တီးသူတွေဘက်ကလည်းဝမ်းသာနေကြပါတယ
် There's nothing better than being inside the land and you'll see kids 5 years old grown men 50 years old
Super Nintendo World မှာ9နှစ်အရွယ်ကလေးကနေအသက်50အရွယ်လူကြီးထိဆက်လို့ရှားပြီးတော့ပျော်နေကြတာကိုမြင်ရတာဘာနဲ့မှမလဲနိုင်ပါဘူးသူတို့ကအရင်ဂိမ်းထဲမှာသာကစားဘူးတဲ့နေရာတွေစီကိုအခုကိုယ်တိုင်သွားရောက်ပြီးတော့ကစားနိုင်တဲ့အတွေ့အကြုံကိုရကြတဲ့အတွက်အံ့ဩမဆုံးဖြစ်နေကြတာပ
ါဒီကစားကွင်းကြီးဟာဂျပန်နိုင်ငံအိုဆာကာမှာရှိတဲ့ Super Nintendo World ကစားကွင်းကြီးနဲ့ဆင်တူလုပ်ထားတာပါ Mario game တွေထဲမှာမပါမဖြစ်တဲ့အဖြူအနီးဆက်တွေနဲ့မှုန်းဝင်းတွေကဆက်ပြီးတော့ဇက်ကောင်တွေအားလုံးပါတဲ့ game တွေကိုကစားနေကြ game ဆက်ကနေတဆင့်ကစားရတာမျိုးမဟုတ်ဘဲကိုယ်တိုင်ပါဝင်ကစားနိုင်ကြတယ်လို့ဒီပညာကြောင့် game ဆက်ကောင်တွေနဲ့ကိုနဲ့အပြန်အလှန်တုံ့ပြန်မှုရှိနေအောင်လှုပ်ထားပေးတဲ့အပြင်ကိုနိုင်တဲ့အမှတ်တွေကိုလည်းအထူးလှုပ်ထားတဲ့လက်ပတ်ထဲမှစုထားပြီးတော့ app ကနေတဆင့်ကိုရဲ့အောင်မြင်မှုတွေကိုကြည့်နိုင်မှာဖြစ်ပါတယ
် From the moment you enter you're just I think it's you're totally immersed in this very kinetic environment
ကစားကွင်းကြီးထဲရောက်ပြီဆိုတာနဲ့ game ထဲကအတိုင်းမနာမနေလှုပ်ရှားနေရင်ဝင်းကျင်နဲ့ရောက်သွားတယ်လို့ဖြစ်သွားပါလိမ့်မယ် computer နဲ့ဖန်တီးထားတဲ့ game ဆက်ကောင်တွေ game ထဲကနေရာတွေအားလုံးကကိုပောင်ဝင်ချင်းမှာရှိနေတယ်လို့အပြန်အလှန်တုံ့ပြန်ကစားနိုင်ပါလေဒီထဲမှာဘာစည်းကမ်းချက်မှမရှိတဲ့အတွက်ကိုစိတ်ကြိုက်ကြိုက်တဲ့နေရာမှာကြိုက်တယ်လို့ကစားလို့ရပါလေဂိမ်းတွေကစားရင်တက်လာတဲ့ပါဝါတွေကိုလက်မှာပတ်ထားတဲ့ပါဝါလက်ပတ်ထဲမှာအမှတ်တွေစုထားလို့ရပါလေမာရီယိုကတ်လည်းစီးလို့ရပါလေအခုဆိုအခါ200လောက်စီးပြီးတော့ပါပြီတစ်ခါစီးတိုင်းအတွေ့အကြုံတစ်တွေရလို့အချိန်ချင်းစီးလဲရိုးမသွားပါဘူး
နှစ်ပေါင်း40နီးပါးဂိမ်းလော့ကမှာထိတ်တန့်နေရယူထားတဲ့ Super Mario game တွေကိုဂိမ်းဆက်တွေရုပ်သံမြင်ဖန်သားပြင်တွေပေါ်ကနေမဟုတ်ဘဲအပြင်မှာကိုယ်တိုင်ပါဝင်ကစားနိုင်အောင်လို့ Hollywood မှာရှိတဲ့ Universal Studios က Super Nintendo World ကစားကွင်းကြီးကိုဖွင့်လှစ်ထားတာဖြစ်ပါတယ်။ Super Nintendo အပါအဝင်ကမ္ဘာကျော်ရုပ်ရှင်တွေကို Theme Park ကစားကွင်းကြီးတွေအဖြစ်အသွင်ပြောင်းထားတဲ့ Universal Studios ပရဝန်ကြီးတဲ့ကိုဝင်ကလက်မှတ်ကတရက်အတွက် $109 နဲ့အထက်ပေးရမှာဖြစ်ပါတယ်။တကယ်လို့ Universal Studios ဖွင့်တဲ့မနက်9နာရီမတိုင်ခင် Super Nintendo World ကစားကွင်းတဲကိုတနာရီပဲနေမယ်ဆိုရင်တော့$20နဲ့လက်မှတ်ဝယ်နိုင်ပါတယ်။ဂိမ်းဝါသနာရှင်တွေအတွက်ကတော့ကစားကွင်းကြီးထဲမှာကြီးစရာကစားစရာတွေများလွန်လာတဲ့အတွက်တနာရီရဲနဲ့တော့အချိန်လောက်လိမ့်မယ်မထင်ပါဘူးရှင်။ကျွန်မစူမြတ်ပါ။
Bye bye
ကပတလောက်ခီးသွားစီစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါလေရှင်အခုကတော့နေရာပေါင်းစုံအကြောင်းစုံသတင်းပတ်စင်ကဏ္ဍကိုထောက်လွှင့်ပါမယ် ထိုင်းနိုင်ငံဘတ်ကောင်းမြို့နယ်မှာဖွင့်ထားတဲ့မြန်မာစားတောက်ဆိုင်လေးတစ်ဆိုင်ဟာထူးထူးခြားခြားအစားအသောက်တွေဝန်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့စုတွေရထားပါတယ်မြန်မာစားတောက်ဆိုင်တွေအများကြီးရှိလာတဲ့ဘန်ကောက်မှာဒီလိုစုတွေရပြီးထူးခြားတဲ့ဆိုင်လေးအကြောင်းမညညိုလင်းကဒီသတင်းပတ်ရဲ့နေရာပေါင်းစုအကြောင်းစုအစီအစဉ်မှာတင်ပြထားပါတယ်ရှင
်ညင်းညောင်းတာရတဲ့မြန်မာဒေသချင်းတန်ကိုနားဆင်ရင်အရသာပြေးွားတဲ့မြန်မာအစားအစာစားလို့ရတဲ့ဆိုင်လေးတစ်ဆိုင်ကိုဘန်ကောက်မြို့ကလူစီကားတဲ့နေရာတစ်ခုမှာတွေ့နိုင်ပါတယ်မြန်မာစားတောက်ဆိုင်တွေတနေ့ထက်တနေ့များလာတဲ့ဘန်ကောက်မြို့မှာကလျာဏလို့အမည်ပေးထားတဲ့နိုင်ငံခြားသားခရီးသွားတွေအသည့်များတဲ့ Indra Region Hotel နားမှာရှိတဲ့ဒီဆိုင်လေးကတခြားဆိုင်တွေထက်ပိုပြီးထူးခြားတာကတော့အစားအသောက်အပြင်ဝန်ဆောင်မှုတွေအတွက်ပါစုတစိတ်တွေရရှိထားတာပါပဲ
စုကကျွန်တော်တို့2019မှာပေါ့နော်2019မှာကျွန်တော်တို့ကဒီအကောင်းဆုံးအရသာဒီအကောင်းဆုံးမြန်မာအစားအသောက်ကိုအရသာရှိရှိနဲ့ဒီထုတ်လုပ်ပေးနိုင်တဲ့ဒီ quality စုပေါ့2020မှာကျတော့သူကဒီသူတို့ပေးတာကျတော့ဒီအစိုးရဝန်ထမ်းတို့ဒီထိုင်းနိုင်ငံရဲ့ဒီဟိုနိုင်ငံအကျိုးသက်ပိုးတဲ့ပုဂ္ဂိုလ်တို့ဒီစီးပွားရေးလုပ်ငန်းတို့သူတို့ကပေးတာပေါ့နော်ပေးတယ်ဆိုအဲ့မှာကျွန်တော်တို့ဒီ quality award စုရရှိတာဖြစ်ပါတယ်2020မှာတော့စုပေးတဲ့အဖွဲ့အစည်းကတော့ဒီ Thai ASEAN Network ပေါ့နော်အဲ့ဒီကနေကျွန်တော်တို့အစားအစာတွေကိုလာပြီးတော့မီးဆန်းကြည့်တယ်ကျွန်တော်လာပြီးတော့မီးဆန်းတယ်လည်းအမှကျွန်တော်တို့ဟိုဟိုအတိမပေးဘဲနဲ့တို့ customer ပုံစံလာပြီး customer ပုံစံနဲ့အနေနဲ့တို့လာပြီးတော့မီးဆန်းကြည့်တယ်မီးဆန်းပြီးတော့တို့ကဒီအစားအစာကို quality တို့စားဟိုစိုက်ပြီးတော့ရွေးချယ်ပြီးတော့ကျွန်တော်ပေးတာဖြစ်တယ် restaurant guru ဆိုတဲ့ website ပေါ့နော် online ဒီ traveler တွေသုံးတဲ့ဒီ website ကနေပြီးတော့ကျွန်တော်တို့ best food delivery award ကိုလည်းရရှိထားပါတယ်အဲ့ဒါပြီးသွားရင်ကျွန်တော်တို့ဒီတကဘာလုံးမှာအသုံးအများဆုံးဖြစ်တဲ့ trip advisor ပေါ့ trip advisor website မှာလည်းကျွန်တော်တို့က traveler's choice အနေနဲ့ highly recommend ဖြစ်ထားတယ်ပေါ့နော်ဆိုတော့အဲ့ဒီကနေလည်း customer တွေအများအများလာပြီးတော့သုံးဆောင်လာရှိတယ
်တက်တန်းလေးနှစ်ကျော်ရှိလာပြီဖြစ်တဲ့ဒီဆိုင်လေးကိုနိုင်ငံတကာမှာထင်ရှားအောင်မြင်နေတဲ့ထိုင်းအစားအစာတွေကိုရှင်ပြိုင်ထိုးဖောက်နိုင်မှုနဲ့အောင်မြင်လာဖို့တွေအတွက်ကတော့အခက်ခဲတွေအများကြီးကိုကြော်ဖြတ်ခဲ့ရတာပါ
အခက်ခဲအမျိုးစုံရှိပါတယ်အခက်ခဲတွေကတော့ဟိုဒီထိုင်းဒီအဖွဲ့အစည်းထဲမှာထိုင်းတွေလက်ခံလာအောင်ကျွန်တော်လုပ်ခဲ့ရတယ်လည်းအများကြီးရှိတယ်ပြီးတော့တရားဥပဒေရဟိုတရားဝင်ဖြစ်အောင်လုပ်ခဲ့ရတယ်လည်းကျွန်တော်အများကြီးရှိတယ်ပေါ့နော်ရင်းဆိုင်ဖြေရှင်းခဲ့ရတယ်လည်းကျွန်တော်အများကြီးရှိပါတယ်ဟုတ်ဟုတ်လမ်းကြီးလမ်းကတော့တကယ်စူးခင်းလာမယ်ဗျအဲ့လောက်ထိမလွယ်ခဲ့ဘူ
းအခုလိုမြမအငွေအသက်လွှမ်းခြုံထားပြီးမြမအစားအသောက်တွေရဲ့အရသာစစ်စစ်ပေးနိုင်တဲ့ဒီဆိုင်လေးကိုလာရောက်စားသုံးသူတွေထဲမှာထိုင်းနိုင်ငံမှာရှိနေတဲ့မြမပြည်သားတွေအပြင်နိုင်ငံခြားသားခရီးသွားတွေကိုလည်းအများစုတွေ့ရပါတယ
်ဂျူဗီယန်နဲ့ဆိုင်ရီနော်ဝါစာ this kind of restaurant I was just googling for a nice place to
ယူယူသားသားပြောရရင်ဘလို့စားတောက်ဆိုင်မျိုးမှမသိပါဘူး Google မှာဆိုင်ကောင်းကောင်းရှာကြည့်တော့မှတ်ချက်တွေတွေ့တယ်။နေရာလေးကိုကြိုက်တယ်။ဒါကြောင့်သွားစားဖို့ဆုံးဖြတ်လိုက်တယ်။ဒီဆိုင်ကအစားအသောက်တွေကောင်းပါတယ်။ကျွန်တော်အတွက်အံ့အားသင့်စရာဖြစ်တယ်လို့ကျွန်တော်တကယ်ချင်းလည်းဖြစ်သွားပါတယ်။သူတို့အစားအစာတွေမှာအကျော်ဆုံးတွေပါတယ်။အရသာလည်းကောင်းတယ်။အိန္ဒိယအစားအစာနဲ့တူပေမဲ့ကွဲပြားခြားနားမှုတော့ရှိပါတယ်။ကျွန်တော်အတွက်ပထမဆုံးစားကြည့်တာဖြစ်ပေမဲ့ခုထိတော့အများကောင်းနေတ
ာ။ So far so good.
ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာပြည်ပွားတိုင်းရင်းသားတွေကလည်းတကူတကလာပြီးစားသုံးကြပါတယ်
။ All level one မြေတားလဲကြောက်ရွံ့တမိတို့မျက်လိုက်ကြည့်ဖြစ်တယ်လာမလို့ခုတော့ရုံပြပြီးရှင်။အရင်လဲပျော်တယ်ညောပြီးရတော့တော့ခက်ခဲတယ်ပဲရှင်တဲ့။ကြောက်တော့မြန်မာစားသားတွေကအရင်ဆောချင်နေတာအဲ့ဒါကြောင့်အရင်မြောက်ရင်မှလိုက်တယ်။ကိုတော့စားမပ
ါဒီဆိုင်မျိုးကိုအခုလိုအောင်မြင်ရလာတဲ့အချက်ထဲမှာအစားအသောက်တွေကိုအရသာရှိရှိပြင်ဆင်ပေးတဲ့အပြင်အဓိကကတော့စားသုံးသူတွေကိုနွေးနွေးထွေးထွေးဆက်ဆံပြီးဂရုစိုက်ပေးတဲ့အချက်ပါပဲလို့လည်းပြောပါတယ်
။အဓိကကျွန်တော်တို့ဒီဆိုင်ကပေးချင်တာကကျတော့ hospitality ပေါ့ service မဟုတ် hospitality တစ်ခုကိုပေးချင်တာဖြစ်တယ်။ဆိုတော့လမ်းအောင်သုံးဆောင်တဲ့ပုံကိုယ်တိုင်ကဟို warming ဖြစ်ပါစေပေါ့ not how ဒီဆိုင်ကိုလာဖို့အတွက်အများအားဟိုစိတ်ကူးသူတို့စိတ်ကူးမှဖြစ်နေပါစေပေါ့ဆိုတော့အဲ့ဒါကိုကျွန်တော်တို့ကပေးနေတာ ဆိုအဓိက hospital ဒီမှာလာရောက်ထိုင်တယ်ပြီးတော့သူတို့နဲ့ကျွန်တော်တို့က service ပဲမဟုတ်ဟို service ဆိုလို့ရင်ကျွန်တော်တို့ကစားတောက်တွေချရတယ်မာတယ်ဒီလောက်နဲ့ပြီးလို့မရအောင်အကျွန်တော်တို့ကသူတို့နဲ့စကားတွေပြောမယ်သူတို့နဲ့ဆွေးနွေးတာတွေရှိတယ်အဲသူတို့ပြန်ဟိုပြန်လို့ပြောအောင်စကားပြောတာတွေပေါ့နော်ဆိုတော့အရင် engage ဖြစ်အောင်လဲကျွန်တော်တို့ကလုပ်တဲ့အတွက်ကြောင့်ဟိုသူတို့မှပို့ပြီးတော့ပျော်ရွှင်မှုရတယ်ဒီဆိုင်ရောလာဆိုင်ရတဲ့အတွက်ကြောင့်ပေါ့နော်ဆိုတော့အဲ့ဒါတော်တော်များများတော့အဲ့လိုမျိုးခံစားမှုတွေကိုရသွားတယ်
customer service အရင်ကောင်းတယ်အဲမဘောတစ်ခေါက်နှစ်ခေါက်လာလိုက်ပြီးလို့စားလိုက်ပြီးဆိုလို့ရှိရင်ဒီကလူတွေကမှတ်မိတယ်။ဘာကြိုက်တာလဲဆိုတော့တည်တယ်ဟုတ်ကိုပြောစရာမလိုပဲနဲ့လာပြီးတော့ဟုတ်ဘယ်လိုပြောမလဲအရင်နေ့တွေကမှားထားတဲ့ဟာကိုပဲဒီဟာပဲအစားအသောက်မှားလိုက်တာနဲ့ကိုဘယ်လိုလိုချင်တဲ့ပုံစံရှိလဲဆိုတာကိုသူတို့ထပ်ပြီးဖြည့်ဆွက်ပေးတယ်ပေါ့နော် customer service လည်းကောင်းတယ်ဟုတ်လားဆက်တင်ပါတယ
်ပြည်ရနာဆိုင်ရဲ့တာဝန်ရှိသူတွေထူထောင်သူတွေကတော့အစ်စ်မီအရသာရှိတဲ့မြမအစားတောက်တွေနဲ့မြမအထုံးနှန်းစင်လာရင်ကျေးမှုအလှပတွေကိုကဘာကတိလာအောင်ထိုင်းနိုင်ငံမှာရှိတဲ့တခြားမြမအစားတောက်ဆိုင်တွေနဲ့ပါပူးပေါင်းပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်ရှင
်။မညညလွေအပတ်စဉ်စီစဉ်တက်ဆက်နေတဲ့နေရာပေါင်းစုံအချောက်စုံစီစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင်။VOA မြန်မာဝိုင်းစီစဉ်ရဲ့ပုတ်ထူးနေမိနစ်ခင်းအတွက်သတင်းဖတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOA မြန်မာဝိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေ၊သတင်းဆောင်မတွေ၊သတင်းဖတ်ဆင်ခဏတွေ၊ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့ကျမတို့ရဲ့ website လိပ်စာဖြစ်တဲ့ bami.voanews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုကတော့သတင်းချင်းချုပ်ကိုဦးတင်မောင်တန်းကတလှည့်တင်ပြမှာဖြစ်ပါတယ်။
စကိုင်းတိုင်းကမလူမျိုးနယ်ပစီကြီးကျေးရွာကကလေးတွေပါဝင်အရသားတရားဝင်ကြီးသိဆုံးအောင်မြန်မာစစ်တပ်ကလေကြောင်းကတိုက်ခိုက်ခဲ့တာအတွက်အမေရိကန်နဲ့ကုလသမဂ္ဂတို့ကတာဝန်ရှိသူတွေကိုအရေးယူဖို့တောင်းဆိုလိုက်ကြပါတယ်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုသတင်းတွေအတွက်နည်းနည်းဆိုင်ဆိုင်စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနဒုတိယပြောရေးဆိုခွင့်ရှိသူ Vandet Patel က VOA ကိုပြောကြပါတယ်ထိုင်းနိုင်ငံတလုံးဖွဲ့အကြမ်းဖက်မှုတွေကိုရပ်တန့်ပြီးလူသားချင်းစာနာထောက်ထားရေးအကူအညီကိုအဟံတမ်းရှိပေးခွင့်ပြုဖို့နဲ့စစ်မှန်လူတိုင်းပါဝင်နိုင်ကြမယ်ပြည်သူလူထုရဲ့ဒီမိုကရေစီလူလားချက်ကိုလည်းလေးစားဖို့သတင်းထုတ်ပြန်ချက်မှာမြန်မာစစ်တပ်ကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ်ယူကရိန်းကဥရောပနိုင်ငံတွေကိုလျှက်စစ်တာတင်ပို့ရောင်းချမှုပြန်နေစတင်နေပြီလို့ယူကရိန်းစွန့်အင်ဝင်ကြီးဟာမန်ဟာလူရှင်ကပြောလိုက်ပါတယ်ဒါရုရှားရဲ့တိုက်ခိုက်မှုတွေကြားမှာပဲပြီးခဲ့တဲ့6လနီးပါးလောက်အတွင်းမှာအားသင့်ပွဲတကြော့ပြန်တက်စစ်တအားထုတ်လုပ်တင်ပို့လာတိုင်းနှပါအခုခါမှာတော့ပြည်တွင်းလိုအပ်ချက်တွေကိုတရားခိုင်လုံးဖြည့်ဆည်းရုံပေးယူနာမကပြည်ပကိုတက်စစ်တင်ပို့ရောက်ချမှုပြန်လည်စတင်ဖို့လည်းအဆင်သင့်ဖြစ်နေပြီလို့စွန့်အင်ဝင်ကြီးကပြောကြပါတယ်ယူကရိန်းကတံမြန်ထိုးစစ်နိုင်စွမ်းရည်နဲ့ရုရှားရဲ့လေကြောင်းရံနဲ့ပတ်သက်ပြီးယူကရိန်းရဲ့ကာကွယ်နိုင်စွမ်းရည်တို့ပေါ်အမေရိကန်ကအတော်ကြီးစိုးရင်ပကင်းဖြစ်မိတာကိုမကြာမီကထွက်ပေါ်လာတဲ့ထိတ်တန့်ရှုဝဲဆာရက်ဆာရမြတ်ကပြသနေတယ်လို့ AFP သတင်းဌာနကပြောပါတယ်။ဝါရှင်တန်ပို့စ်သတင်းစာကြီးကလည်းအဲ့ဒီလိုဆာရက်ဆာရမ်ကိုချီးရှုခဲ့ပြီးယူကရိန်းရဲ့လေကျင့်တင်ကြားပုံအားနည်းချက်နဲ့လက်လက်ခဲယမ်းမှုကြောင့်ထောက်ပံ့နိုင်မှုအားနည်းချက်တွေကြောင့်ထိုးစစ်ဆေးရမအဟန်တားဖြစ်ကောင်းဖြစ်နိုင်ကြောင်းအမေရိကန်ကအကဲဖြတ်ထားတယ်လို့ပြောပါတယ်။အမေရိကန်ရဲ့မဟာမိတ်ဖွဲ့မှုဟာဥရောပလုံခြုံရေးအတွက်လုံးဝအခြေခံအုတ်မြစ်ဖြစ်ကြောင်းပိုလန်ဝန်ကြီးချုပ်ကအင်္ဂါနေ့ကပြောကြားလိုက်ပါတယ်။ပြည်သစ်သမ္မတရဲ့အမေရိကန်ပေါ်မီခိုအားထားမှုလျှော့ချရမယ်ဆိုတဲ့အငင်းပွားပွဲမှတ်ချက်စကားထွက်လာပြီးတဲ့နောက်အခုလိုပိုလန်ဝန်ကြီးချုပ်ကပြောကြားလိုက်တာပါ။အမေရိကန်ခီးစဉ်စတင်မှုလင်းမောမတက်ပြီးပိုလန်ဝန်ကြီးချုပ်ကတူနိုင်ငံအနေနဲ့လာမယ့်2025ခုနှစ်မှာဥရောပသမ္မတရဲ့ဥက္ကဋ္ဌရာထူးကိုတာဝန်ယူရချိန်မှာအမေရိကန်နဲ့မဟာမိတ်ဆက်ဆံရေးတည်ဆောက်ဖို့ကအဓိကဦးစားပေးဖြစ်မယ်လို့ပြောပါတယ
်။နောက်ဆုံးရသတင်းချေချုပ်ကိုဦးတင်မောင်တန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခေတ်အတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Nick Ipanno နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းစီစီရဲ့ညပိုင်း9:00ကနေ10:00ထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်ကိုတော့ Light Meter 3251 Light Meter 190တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်။ကျွန်မသင်္ကေတထိုက်ပါ
This program has come to you from the Voice of America, Washington.